Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA America အစံရဲ့2024ခုနှစ်ဇန်နဝါရီလ29ရက်စနေနေ့နေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုအမျိုးတော် Washington ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ30 49နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနန်လာပါ
။ကုလသမဂ္ဂပါလက်စတိုင်းဒုက္ခသည်များကုညီရေးအတွက်ရမုံငွေချက်ချင်းပြန်လည်ထည့်ဝင်ကြဖို့ကုလသမဂ္ဂတွင်မှုချုပ်ကတွင်ဦးနေနေမှာတောင်းဆိုပါတယ်။နီးပြည်ပိုင်းဆိုင်ရာပူပေါင်းစွမ်းရည်နဲ့ပုံကျူးစည်းပွားကာကွယ်ရေးပို့ပြီးတော့ခိုင်မာအောင်လုပ်ဖို့မြောက်ကိုရီးယားနဲ့တရုတ်တဘောတူလိုက်ကြတယ်လို့မြောက်ကိုရီးယားဘက်ကကြေညာပါတယ်။မြန်မာနိုင်ငံမှာတော့ညီငယ်ရရှိရေးနဲ့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုပေးဖို့ဗိုလ်ရမ်းမင်းကြီးကနေပြီးတော့တနင်္ဂနွေနေ့မှာပန်ကြားတိုက်တွန်းပါတယ
်။အခုလိုသတင်းတွေအပြင်တဝဲမြို့နယ်တွင်စစ်ကောင်စီစခန်းကို KNU သိမ်းယူလိုက်တဲ့အခြေအနေနဲ့နေဦးတော်လိုင်းရဲ့အရှင်ခုံးနဲ့ဆက်ဆက်နေတဲ့နိုင်ငံတကာခြောက်ခံမှုအကြောင်းတွေကိုတော့မြန်မာဒီမိုကရေစီရဲ့အစီအစဉ်မှာတင်ဆက်သွားမှာပါ။နောက်ထပ်အပတ်စဉ်ကဏ္ဍတွေထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျဲမတ်စုမြန်မာပြည်မှဘေးစာနဲ့ထူးခြားဆန်းမြသတင်းများစတဲ့အစီအစဉ်တွေကိုလည်းကြည့်ရှုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖြန်နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းပြောပြပါမယ်ရှင
်။ကုလသမဂ္ဂပါလက်စတိုင်းဒုက္ခသည်များကုညီဌာန UNRWA အတွက်ရန်ပုံငွေကိုချက်ချင်းပြန်လည်ထည့်ဝင်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်။အစ္စရေးကိုအောက်တိုဘာ9ရက်ကတိုက်ခိုက်ခဲ့ရမှာကုလသမဂ္ဂဒုက္ခသည်ကုညီဌာနကဝန်ထမ်းဒရာဇင်လောက်ပေါင်ဝင်ခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ကုလသမဂ္ဂကစုံစမ်းစစ်ဆေးနေစဉ်အတွင်းဂါဇာကဆက်ရှောင်ဒုက္ခသည်တွေအတွက်အကူအညီလိုအပ်နေတယ်လို့မစ္စတာအန်တိုနီယိုကူတရက်စ်ကပြောကြပါတယ်။ဆွဆွဲထားတဲ့အတိုင်းဟုတ်မှန်ခဲ့ရင်သူတို့ဟာရာဇဝတ်ကြောင်းနဲ့တရားစွဲခံရနိုင်တယ်လို့အတွင်းမှုချုပ်ကကြေညာချက်မှာပြောပါတယ်။ဝန်ထမ်း၉ယောက်ကိုချက်ချင်းအလုတ်ကထုတ်လိုက်ပြီးတယောက်ကသေဆုံးသွားခဲ့ပြီးဖြစ်တယ်လို့ကုလသမဂ္ဂကဆိုပါတယ်။တခြားတယောက်ဘသူပဲဝါဆိုတာကိုဖော်ထုတ်နေစေဖြစ်တယ်လို့ပြောပါတယ်။ပါလက်စတိုင်းဒုက္ခသည်ကုညီဌာနရဲ့နှစ်စဉ်ဘတ်ဂျက်ကဒေါ်လာ3600ရှိတာပါ။အဆိုပါသတင်းကြောင့် American, Australia, Britain, Canada, Germany, Italy, Finland, Netherlands နဲ့ Switzerland နိုင်ငံတို့ကအကူအညီတွေကိုဖြတ်တောက်လိုက်တာပါ။UNRWA ကိုပေးတဲ့ရန်ပုံငွေကဂါဇာပြည်သူတွေစီကိုမရောက်ရှိမဲ့အစားဟာမတ်စီကိုပဲပြောက်ရောက်ရှိသွားနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာအစ္စရေးတမ်မတ်ကြီးဂျီလက်အာဒန်ကတော့ပြောပါတယ်ခင်ဗျာပင်လယ်ညီကိုဖြတ်သွားကြတဲ့ဂုံတင်သင်းမောတွေပေါ်ဟူသီစစ်သွေးကြွတွေကတိုက်ခိုက်နေတာရက်သွားအောင်အီရန်ကိုတရုတ်ကဖိအားပေးရင်ဆွေးနွေးခဲ့တာမအောင်မြင်ခဲ့ဘူးလို့အမေရိကန်ကပြောလိုက်ပါတယ်အမေရိကန်မျိုးသားလုံးကြုံရေးချန်ပီယံဂျိတ်ဆူလီဗန်ကတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီနဲ့တောက်ကြဆနေနေရတွေ့ဆုံခဲ့ရမှာအခုလို့ဆွေးနွေးခဲ့တာဖြစ်ပေမဲ့တရုတ်ကအီရန်ပေါ်သူရရှိထားတဲ့စီးပွားရေးဩစာကိုအသုံးပြုလို့မရဘူးလို့အမေရိကန်ဆွေးအကြီးရဒါဝင်ရှိသူလူကပြောပါတယ်။မစ္စတာဂျိတ်ဆူလီဗန်ရဲ့စနေနေ့ကအစည်းအဝေးကြောင်းမေးမြန်းရမှာအခုလိုပြန်လည်ဖြေကြားခဲ့တာပါ။ဒီကိစ္စအီရန်ကိုပြောခဲ့တယ်လို့တရုတ်ကပြောပေမဲ့ထိရောက်ပါမလားဆိုတာကိုတော့စောင့်ကြည့်ရပါဦးမယ်လို့အဆိုပါဒါဝင်ရှိသူကဆိုပါတယ်။စနေနေ့အစည်းအဝေးဟာပွင့်လင်းအတိတ်ပဲရှိအကျိုးရှိတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပေမဲ့ပင်လယ်နီကိစ္စကိုတော့တီးကြပြောဆိုမထားပါဘူး။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ရုရှားနျူကလ িয়ার ယူကရိန်းစစ်မှာရုရှားကိုပံ့ပိုးမှုနဲ့တောင်ကိုရီးယားနဲ့တင်းမာတဲ့ဆက်ဆံရေးတွေကိုချော့ချဖို့တရုတ်ကမြောက်ကိုရီးယားပေါ်ဖိအားပေးရေးဆွေးနွေးခဲ့တာကလည်းဘာမှအပြုသဘောမဆောင်ခဲ့ပါဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောကြပါတယ်။နီးပရီးယားဘိုင်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးနဲ့ဘုံချိုးစည်းဝါကာကွယ်ပုံမခိုင်မအောင်လို့ဖို့မြောက်ကိုရီးယားနဲ့တရုတ်တို့သဘောလူလိုက်ကြတယ်လို့မြောက်ကိုရီးယားနိုင်ငံတော်ပိုင် KCNA သတင်းဌာနကစနေနေ့ကပြောလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးချိုဆွန်ဝေးနဲ့တရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးဆွန်ဝေးတောင်းတို့ပျုံယမ်းမြို့မှာတောက်ကြနေ့ကတွေ့ဆုံခဲ့ကြဆဲမှာအခုလိုသဘောတူလိုက်ကြတာဖြစ်တယ်လို့ KCNA ကပြောပါတယ်။မြောက်ကိုရီးယားဒုတိယနိုင်ငံသားရေးဝန်ကြီးပတ်မြောင်ဟိုနဲ့တွေ့ဆုံတော့ကလည်းအစ်စ်အားလုံးမှာပုံမုံနဲ့ရှိုင်းစွာမဟာဗျူဟာကြကြဆက်သွယ်ဆက်ဆံမှုဂတိကဝတ်ပြုခဲ့ကြတယ်လို့တရုတ်ကတောက်ကြနေ့ကထုတ်ပြန်ပါတယ်။နိုင်ငံနယ်စပ်ကနေတရုတ်ဒုတိယနိုင်ငံရဲ့ဝန်ကြီးဟာကြာတာပရင်းကပျုံယမ်းကိုရောက်ရှိလာခဲ့တာပါအမေရိကန်နဲ့တောင်ကိုရီးယားတို့ကိုပို့ပြီးထိတ်တဲရင်ဆိုင်လာတဲ့အချိန်မှာမြောက်ကိုရီးယားကတရုတ်နဲ့ခုလိုတွေ့ဆုံခဲ့တာလည်းဖြစ်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာမြောက်ကိုရီးယားပေါ်ပိတ်ဆို့အရေးယူတာပေါ်အရင်ကသဘောတူခဲ့ကြပေမဲ့2018ခုနှစ်ကတည်းကတရုတ်နဲ့ရုရှားတို့ကအဲ့ဒီလိုအရေးယူဖို့ညှင်းဆိုခဲ့ကြတာပါ
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တင်းနာနေမနေ့ခင်တဲ့တွေကို VOA ရုပ်သံကနေဆက်လက်ချိန်ညနေတာပါမြန်မာနိုင်ငံမှာငြိမ်းချမ်းရေးရရှိဖို့အတွက်ပုတ်ရဟမင်းကြီးကတနင်္ဂနွေနေ့ကပန်ကြားလိုက်ပါတယ်
။ Hanno preso il posto del sorriso che caratterizza la popolazione del Myanmar.
မြန်မာပြည်သူတွေရဲ့ဝိသေသအပြုံးနေရာမှာလက်နက်အသံတွေနဲ့နာချင်းငိုညီးတံတွေကနေရာယူခဲ့တာ3နှစ်တာရှိခဲ့ပါပြီ။ချက်စီးလက်နက်တွေကိုလူသားမျိုးနွယ်နဲ့တရားမျှတမှုကြီးထွားလာနိုင်ရေးအတွက်လက်နက်ကိရိယာတွေဖြင့်အသွင်ပြောင်းမှုတချို့မြန်မာခရိယံဖုံးတော်ကြီးတွေကတောင်းဆိုခဲ့ကြတဲ့အထက်မှာသူလဲအတူလက်တွဲတောင်းဆိုလိုက်ပါတယ်လို့ပုတ်ရွှမ်းမင်းကြီးကပြောကြပါတယ်။ငင်းကြီးရခီးစစ်တစ်ခုဖြစ်ပြီးပအဝင်ပတ်သက်တဲ့အဖွဲ့အားလုံးဆွေးနွေးညီနိုင်ရေးခြေလှမ်းကိုလမ်းကြဖို့ပန်ကြားလိုတဲ့အကြောင်းတဦးနဲ့တဦးနားလည်ကြစေလိုကြောင်းဒါမှသာမြန်မာနိုင်ငံဟာညီကိုမောင်နှမတွေယဉ်ကြားစေနိုင်တဲ့ပန်းတိုင်ကိုရောက်ရှိမှာဖြစ်တယ်လို့ပုတ်ရွှမ်းမင်းကြီးကပြောကြားသွားခဲ့ပါတယ်။လူသားချင်းစာနာထောက်ထားရေးအကူအညီတွေခွင့်ပြုဖို့လည်းပုံရမင်းကြီးကပန်ချသွားခဲ့ပါတယ်တရင်းကနေနေ့ကဗာတီကန်စိန့်ပီတာကြီးမြန်မာလောက်တဲ့အများပြည်သူဝိပုစုတော်မွေမှာပုံရမင်းကြီးကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်ပရိဒတ်ဒုံးကြီးစွန့်ကြီးကိုတိုးမြင့်ပေးနိုင်တယ်လို့အနောက်နိုင်ငံတွေကပြောတဲ့ဂျိုးထုသုံးလုံးကိုအာဂတာထဲတွတ်တင်လိုက်တယ်လို့အီရန်နိုင်ငံကတရင်းကနေနေ့ကကြေညာလိုက်ပါတယ်အဒီလိုလွတ်တရားမှာဂျိုးထုသေဆောင်သွားခဲ့တဲ့ Seamok Rocket ဒုံးပြန်ကိုအောင်မြင်စွာအသုံးချခဲ့တယ်လို့လည်းအီရန်နိုင်ငံဘက်သတင်းဌာန IRNA ကပြောပါတယ်စီမော့ဒုံးမြန်ကိုအရင်က5ချိန်ကြိုးစားခဲ့ရမှာ5ချိန်လုံးဇက်တိုက်မအောင်မြင်ခဲ့ပါဘူးမာရအမည်ရှိဂျိုရုဟာသူ့တေသဂျိုရုဖြစ်ပြီးကေဟာနဲ့ဟာတက်ဂျိုရုတွေကတော့ GPS နဲ့ဆက်သွယ်ရေးနာနိုဂျိုရုတွေဖြစ်တယ်လို့ IRNA သတင်းကဆိုပါတယ်အီရန်ကအခုလိုဂျိုရုပြစ်လွတ်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုအာဃာတဖြစ်ပြီးနျူကလ িয়ার လက်နက်တွေသေဆောင်နိုင်တဲ့ပယ်ဒိန်တာဒုံးကြီးအစီအစဉ်ကိုမလုံဆောင်မှုအမေရိကန်ကတောင်းဆိုလိုက်ပါတယ်။ဒါပေမဲ့အီရန်ရဲ့ပယ်ဒိန်တာဒုံးကြီးအစီအစဉ်နဲ့ပတ်သက်လို့ဂူလာသမဂ္ဂရဲ့ပိတ်ဆို့အရေးယူမှုကပြီးခဲ့တဲ့အောက်တိုဘာလမှာတက်တန်းကိုဆုံးသွားခဲ့ပြီးပါပြီ။ဂါဇာကမ်းမြောက်မှာအစ္စရေးဟာမတ်စစ်ပွဲနဲ့ဆက်ဆက်ပြီးအရှေ့လိုက်ပိုင်းဒေသတင်းမာလာချိန်မှာအီရန်ကအခုလိုပြစ်လွတ်လိုက်တာလည်းဖြစ်ပါတယ်။တဘောဝပဝင်းကျင်တဲ့စီဝါရေးမူဝါဒတွေကိုပြီးမြောက်အောင်ဆောင်ရနိုင်မှုရင်းဆိုင်နေရတဲ့တရားရုံးအမှုတွေကိုကျော်လွှားမယ်လို့ဘင်္ဂလားဒေ့ရှ်ကနိုဘယ်ဆုရှင်မိုဟာမက်ယူနုတ်ကတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။6လပြည့်တာအတွက်ယူကန်ဝန်ရမှာတရားဝင်အမကပေးလိုက်ပြီးတဲ့နောက်အသက်83နှစ်အရွယ်ရှိပြီဖြစ်တဲ့မစ္စတာယူနုတ်ကတရားရုံးအပြစ်ပတ်မှာသတင်းတောက်တွေကိုအခုလိုပြောကြားခဲ့တာပါ။ကျွန်တော်တို့အိမ်ဘက်ကကဘာဖန်တီးဖို့ပါလို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ကဆိုပါတယ်။သူကိုဆွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးလူခွင့်ရေးအဖွဲ့တွေကအစိုးရကိုဝန်ဝန်ဖန်ပြစ်တင်ခဲ့ကြတယ်လို့ဒီအမှုဟာနိုင်ငံရေးစင်ကွက်တာဖြစ်တယ်လို့လည်းသူ့ကိုထောက်ခံကြသူတွေကတော့ပြောကြပါတယ်။မစ္စတာယူနုဟာအလုံသမားဥပဒေနဲ့ညှိစိုးနေလို့အစိုးရကဇန်နဝါရီလ1ရက်နေ့မှာဆွဲဆိုခဲ့တာပါ။မစ္စတာယူနုဟာအမှုပေါင်း190ရင်းဆိုင်ရပွဲရှိတယ်လို့ရှေ့တွေတွေကပြောဆိုကြပါတယ်။မစ္စတာယူနုကတော့သူဘာမှအမှားမကျူးလွန်ခဲ့ဘူးလို့ဆိုလိုက်ပြီးကာဘွန်ထုတ်လုပ်မှုအလုံးလက်မဲ့နဲ့ဆင်းရဲမွဲတေမှု3-3လုံးဖြစ်ရေးကိုဆောင်ရွက်နေတာဖြစ်တယ်လို့ပြောပါတယ်။ပစ္စမတက်တန်းဝန်ကြီးချုပ်တာဝန်ယူခဲ့တဲ့ဝန်ကြီးချုပ်ဟာစီနာကတော့မစ္စတာယူနုပေါ်အကြိမ်ကြိမ်ထိုးနဲ့တိုက်ခိုက်ခဲ့တာပ
ါ။ဒီကနေ့မနက်ဖြန်ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်းကြီးညာခဲ့တာပါရှင်။VOA American တိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ3049လိုင်းလံမီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube တို့မှာလည်းဒီပိုင်းနဲ့ထုတ်လွှင့်နေတာဖြစ်ပါတယ်။အပတ်စဉ်အစီအစဉ်တွေမတင်ဆက်ခင်တဝဲမျိုးရင်းကစစ်ကောင်စီစခန်းကို KNU သိမ်းယူလိုက်တဲ့အခြေအနေအရင်ဆုံးကြေညာရအောင်ပါ။ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်တွေတိုက်ပွဲတွေဆက်ဖြစ်နေပြီးတော့တနင်္လာရနေ့တိုင်းဒဝဲမြို့နယ်အတွင်းမှာတော့စစ်ကောင်စီရဲ့ကြောက်ထုတပ်စခန်းကိုကရင်အမျိုးသားအစည်းအရုံးတပ်မဟာ၄တပ်မဟာ၆နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကတရက်ပိုင်းမှာပဲဝင်ရောက်သိမ်းပိုက်ခဲ့ပါတယ်။တဟာတနင်္လာရနေ့တိုင်းအတွင်းမှာ KNU ကပထမအုပ်ဆုံးစခန်းသိမ်းခဲ့တယ်လို့ဆိုပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေတ ိုက်ပွဲဆက်ဖြစ်နေသလိုတနင်္လာရီတိုင်းဒဝဲမြို့နယ်အတွင်းကကြောက်ထုတပ်စခန်းကိုပူးပေါင်းတပ်ဖွဲ့တွေကပြီးခဲ့တဲ့ရက်ကဝင်ရောက်သိမ်းပိုက်ခဲ့တာကြောင့်စစ်ကောင်စီဘက်ကတပ်သား10ခန်းလောက်ထိခိုက်သေးဆုံးတာတွေရှိခဲ့သလိုစစ်လက်နက်အများအများသိမ်းဆည်းရမိတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ
်အဲ့တနင်္လာရီဘက်မှာတော့ကင်ယူကနဲ့ PDF တွေပူပေါင်းတပ်ဖွဲ့တွေပါနော်အဲစခန်းတစ်ခုကိုသိမ်းလိုက်တာတော့ရှိတယ်အတမှလေးပါနော်ဟုတ်တယ်အဲ့ဒီကစခန်းကိုဥမာ PDF နဲ့ပူပေါင်းပြီးတော့ဟိုတနင်္လာတမှလေးကျန်တဲ့အဲ့ဒီတမှလေးနဲ့ပူပေါင်းတိုက်တဲ့ကျောက်ထုစခန်းကိုသိမ်းပိုက်နိုင်ရဲ့တော့ဟောစစ်သားအယောက်20လောက်ပြည်တယ်ဟောဒီကောက်တနက်တွေလည်းပါတယ်စခန်းသိမ်းတယ်ဆိုတော့တနက်တွေလည်းရခဲ့တယ်ဟုတ်တယ်
ပန်ချောင်းဒေသရှိကံယိုရန်ဒေသတိုင်းစစ်ဌာနချုပ်လက်အောက်ခံခလိုက်ရ293ခြေကုပ်ယူတပ်ဆွဲထားတဲ့စခန်းကိုတိုက်ပိုက်ခဲ့ရမှာစစ်ကောင်စီဘက်ကလူကြီး10ခန်းလောက်တိုက်ဆုံပြီး9ယောက်အရှင်ဖမ်းမိတယ်လို့လက်နက်တွေလည်းတိုက်ပိုက်နိုင်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ် KNU တပ်မ4နဲ့တပ်မ6လက်အောက်ခံတပ်တီပူးပေါင်းတက်ခဲ့တာဖြစ်ပြီးဒါဟာတပ်မ4နဲ့မြေမှာ KNU အနေနဲ့ပထမဆုံးအကြိမ်စခန်းတိုက်ခဲ့တာဖြစ်ပါတယ်ဇန်နဝါရီလ28ရက်နေ့ကတော့ကော့ကရိတ်မြို့နယ်ထဲမှာနှစ်ဖက်ထိုးစစ်ဆင်ဖို့အတွက်ပြင်ဆင်နေတယ်လို့စစ်ကောင်စီဘက်ကတော့လက်နက်ကြီးတွေပစ်ခတ်နေတာကြောင့်ဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးနေရပါတယ်ထိုးစစ်လုပ်ဖို့အတွက်စစ်တပ်အင်အားကတိုးချဲ့လာတာရှိတယ်လို့လည်းဆက်ပြောပြပါတယ်ဟုတ်ကဲ့
သူတို့ကတော့ထိုးစစ်ဆင်ဖို့လို့ပြင်နေတယ်ဒီနေ့ဆိုလည်း28ရက်နေ့မှဆိုလည်းကားဆယ်စီးနဲ့ဝါးဆက်သားအကြည့်ပေါ့စစ်သားကြီးအိမ်ဒူကနေထွက်လာပြီးတော့အင်ဒီကနေထွက်လာပြီးတော့ဒီအပေါ်ဘက်ကိုတက်လာတာပေါ့နော်။ဒါဟိုရောက်သွားလဲဒုစရတော့ကျွန်တော်တို့အရင်ဆိုင်မျိုးရင်းမှလည်းရင်ဆိုင်လာတယ်ကျွန်내နေစစ်စခန်းတွေကိုလည်းအားလုံးရင်ဆိုင်ထားတာဆိုတော့ရှိပါ့။ဟုတ်ကဲ့ဒီကမာလာနေဆိုတော့ဒီချိန်ဒီဘောပြတ်သွားတယ်ရဲ့တယ်မရှိဘူး။တက်မှ6ခွေလမ်းမှာအနေနဲ့ညီပိုင်းညီပါတက်ပေါ်ဆက်တယ်ဟုတ်ကဲ့။
ဇန်နဝါရီလ29ရက်နေ့ကတော့ KNU တပ်မ6ထိန်းချုပ်ရာနေရာတွေကိုစစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့ရမှာဘုံအလုံးကြီး100ကျော်လောက်ကျဲချခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်။တနင်္လာနေ့တိုင်းဘက်ကစစ်တပ်တစခန်းတစ်ခုကျသွားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။
ခုတော့ယူကရိန်းနိုင်ငံထက်ကထူခြားတဲ့ဘုံခိုခြင်းတစ်ခုအကြောင်းကြည့်ကြရအောင်ပါ။ Kiev ဒေသထဲမှာရှိတဲ့စာသင်ကျောင်းလေးမှာစေတနာဝန်ထမ်းတွေကကလေးတွေအတွက် Hobbit ရုပ်ရှင်ထဲကအိမ်ပုံစံလေးနဲ့တူတဲ့ဘုံခိုခြင်းလေးဆောက်ပေးပါတယ်။အရင်ကျောင်းလေးကတော့ရုရှားတွေစာသင်ကျူးကျော်ချိန်မှာဘုံနံကျောင်းပျက်စီးသွားခဲ့ပါတယ်။ဒါကိုပရဟိတသမားတွေကကျောင်းပြန်ဆောက်ပေးတဲ့အခါမှာဘုံခိုခြင်းကိုပါတည်ဆောက်ခဲ့တာပါ။ Kiev မြို့တော်ကနေ Lisa Backlet တင်ပြပို့ထားတာကိုကုစောမိုးကျော်ပြောပြထားပါတယ်။
2022ခုနှစ်ဖေဖော်ဝါရီလရုရှားကျူးကျော်စစ်စတင်ချိန်မှာကီးဖ်မြို့တော်အနီးကဒီကျောင်းလေးဟာဘုံတံကျောင်းပျက်စီးခဲ့ရပြီးလွန်ခဲ့တဲ့6လကမှပြန်လည်ဖွင့်လှစ်ခဲ့တာပါ။ကျောင်းဆရာမကြီးနာတလီယာရော့ချ်ကအခုလိုပြောပါတယ
်။ Прилёт был в стены, буки, школы, біля школы було десь до 15.
ခေါင်းမိုးနဲ့နံရံတွေပျက်စီးကုန်ပါတယ်။ကျောင်းရဲ့အရှေ့ပိုင်းဝင်ပေါက်ဟာလုံးဝပျက်စီးသွားတာပါ။ကျောင်းနားမှာဘုံစံတွေအမြောက်ဆံတွေကျခဲ့တဲ့အတွက်ကျင်းကြီးတွေက15ခုလောက်ဖြစ်သွားပါတယ်။ February 23ရက်နေ့ကပါ။စာတင်နေတော့အချိန်ကြီးမှကိုဖြစ်တာပါ။ကျမငိုခဲ့ရပါတယ
်။ဒီဒေသရုရှားလက်ကနေပြန်လည်လွတ်မြောက်လာတဲ့အခါ Garden Prahita အသင်းရဲ့စေတနာဝန်ထမ်းတွေကကျောင်းကိုပြန်ဆောက်ဖို့စီစဉ်ခဲ့ပါတယ်။ပထမတော့ကျောင်းရဲ့ခေါင်းမိုးတွေကိုပြင်ဆင်ဖို့စီစဉ်ခဲ့တာပါ။ဒါပေမဲ့တကဘာလုံးကအလူရှင်တွေရဲ့အကူအညီနဲ့တကြောင်လုံးကိုပြန်ဆောင်နိုင်ခဲ့ပါတယ်။ Garton အသင်းကိုထူထောင်ခဲ့သူ Alexander Kegel ကအခုလိုပြောပါတယ်
။ Перша вимога взагалі що чому ми зробили тому що без укриття
အခုကဘုံခုခြင်းမပါရင်ကျောင်းတွေပြန်ဖွင့်ခွင့်မပေးတဲ့အတွက်ကလေးတွေအတွက်ဘယ်လိုဘုံခုခြင်းကောင်းကောင်းလေးစောင့်မလဲလို့စပြီးစဉ်းစားပါတယ်။ဘုံကိုကျင်းဟာတင်းငယ်ပြီးတော့မြေအောက်မှာဖြစ်ဖို့လိုပါတယ်အခန်းချင်းလေးတစ်ခုလိုပါပဲပထမဦးဆုံးဆက်ဆက်စဉ်းစားမိတာကတော့ Hobbit ဆိုတဲ့လူပုလေးတွေနဲ့သူတို့ရဲ့အိမ်တွေပါပဲ
ခြေတင်းပေါက်တွေအဝင်တကားအဝိုင်းပုံစံတွေကိုပုံတူအတုတွေစောက်လုပ်ပါတယ်နိုင်ရန်ဒီပေါ်မှာပုံတွေဆွဲပါတယ်ဒီဘုံကိုကျင်းဟာ The Hobbit ရုပ်ရှင်တွေကအိမ်ကလေးနဲ့တပုံစံနဲ့ဖြစ်လာပါတယ်အထူးသဖြင့်တော့ကလေးတွေကကြိုက်ကြပါတယ်လေကြောင်းအချက်ပေးအုံဩတန်ကြားရတဲ့အခါကလေးတွေကဘုံကိုချင်းနဲ့ပြေးဝင်ဖို့မကြောက်ကြတော့ပါဘူးကြ Chao Siamaji, Natalia Rochka, Akulu Pyobare.
Так, це зменшує травму психологічно, тому що уявіть собі, дитинка заходить.
Ді Бонхо Джен Бонзанжао, Клірія Сейпан Сайя, Пізі Мурику, Йоча Зірагаро, Мамбабе. Друге, Дана Ірега, Інглірегу, Мияда Лубабе. Клірія Ма Мангубау. Бе Клірія Гама, Амесі Доме Сурамігу, Мабьобау.
ဒီရဒေတာမှာလေချောင်းရံအချက်ပေးဩဝါဒဟာမကြာခဏကြာရပါတယ်ကလေးတွေအတွက်တော့အလေးအကျင့်ရနေပါပြီဩဝါဆွဲသံကြာရင်အဝတ်အစားတွေဝတ်အရေးပေါ်ပစ္စည်းအိတ်တွေယူပြီးဘုံကိုကျင်းနဲ့သွားကြရပါတယ်ကျောင်းသူကလေးပိုလီနာကအခုလိုပြောပါတယ
်
လေချောင်းအချက်ပေးဩဝါဆွဲသံကြာရင်ဘုံကိုကျင်းတဲ့သွားရမှာပါလို့သူကပြောတာပါမခေလိုကလည်းအခုလိုပြောပါတယ
်ဆတကခပင်ကနူဗလီရှင်ဘောတမ်လီ
ဘုံကိုကျင်းလေးဟာတစ်တော့ဦးထဲကအင်္ဂလိပ်လိုပါပဲကြောက်စရာမကောင်းတော့ပါဘူးလို့သူကပြောတာပါမိရာကတော့အခုလိုပြောပါတယ
်ချိကိုင်းမောဝစ်ဘေးပေါ်ဝစ်ချန်လက်တ
ဘောဟိုအောဆွဲတဲ့အချိန်ဆိုဒီမာလာပြီးထိုင်နေရပါတယ်လို့သူကပြောသွားတာပါဒီဘုံကိုကျင်းကအမြင်ကောင်းရုံမဟုတ်ပါဘူးလုံခြုံမှုရှိပြီးအတွင်းပိုင်းမှာလည်းတက်တောင့်တက်တာနဲ့အဆင်ပြေပါတယ်ဒီဘုံကိုကျင်းဆောက်တဲ့ဂါတွန်အဖွဲ့ကအော်လက်ဆန်ဒါခေဂေကအခုလိုရှင်းပြပါတယ
်ဒီတော့လက်တော့စကီကီနူဒိုရိုဂနာတိုဆူဒဝက်စတနော်မယ်နီတိုလက်
ဒီအတွင်းပိုင်းမှာအထူးစီမံထားတဲ့အင်တာလည်းရှိပါတယ်အပူပေးဆက်နဲ့အင်တာနက်လည်းရှိပါတယ်အရေးပေါ်အချိန်အကြာကြီးနေရမယ်ဆိုရင်လည်းကလေးတွေအတွက်တောက်ရည်နဲ့မုတ်တွေလည်းရှိပါတယ်ဘုံကိုကျင်းကိုလည်းအပြင်ကနေကွန်ကရစ်နဲ့လုပ်ထားပါတယ်ထွက်ပေါက်နှစ်ခုရှိပါတယ်
အလစနာခေခေကတော့စစ်ကြီးပြီးဆုံးသွားရင်ဒီဘုံကိုကျင်းလေးကိုအမှုပညာဖန်တီးတဲ့အခန်းလေးအဖြစ်ပြောင်းလဲပြင်မယ်လို့ဆိုပါတယ်။ဒီအချိန်ကလည်းမကြာမီပဲရောက်လာတော့မယ်လို့သူကမျှော်လင့်နေပါတယ်
။ခုတော့မြန်မာဒီမိုကရေစီရဲ့အစီအစဉ်ဖက်ဆက်ကြရအောင်ပါ။ဆစ်အာဒါသိမ်းမှုကိုစန့်ကျင်တဲ့တော်လိုင်းရေးမှာစစ်ကောင်စီကစစ်ရဲအရကြာရှုံးနေတယ်ဆိုတာအမေရိကန်အပါအဝင်နိုင်ငံတကာကလက်ခံလာနေတာတွေ့ရကြောင်းအမေရိကန်ပြည်ထောင်စုကိုခိတရောက်ရှိနေတဲ့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်က VOA ကိုပြောပါတယ်။ NUG ကိုမြန်မာအစိုးရအဖြစ်အမေရိကန်ဖက်ကတရားဝင်အသိမှတ်ပြုနိုင်ခြင်းရှိမရှိဝန်ကြီးဒေါ်စင်မအောင်ကို VOA စတူဒီယိုမှာမိုင်းအင်ဂျင်နီကတွေ့ဆုံမေးမြန်းထားပါတယ်။
ရမယ်ဆိုလို့ရှိရင်ပေါ့အဓိကနှစ်ပိုင်းပေါ့နော်အထူးသဖြင့် American အစိုးရနဲ့ဆက်ဆံရေးမှာလက်ရှိ NUG ဥဆောင်ပြီးတော့ဒီခုခံတော်လှန်ရေးပေါ့နော်အခုဆိုရင်နယ်မြေတွေတော်တော်များများကိုလည်းဒီ NUG ဥဆောင်တဲ့ဒီပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုင်းဒေသနဲ့နိုင်ငံအဖွဲ့တွေသိမ့်ပိုက်လာနိုင်တဲ့အခြေအနေတွေပေါ့လေအဲ့ဒီပုံမှာ American အစိုးရရဲ့သဘောထားဘယ်လိုတွေ့ရလဲရှင
်အဓိကတော့ဟိုစီရေးအရာဒီစစ်ကောင်စီကဘလို့မှပေါ့နော်လူလူခုခံတွန်းလှန်စစ်မှာကြာရှုံးနေတယ်ဆိုတာကိုအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကပူပြီးတော့သဘောပေါက်လာကြတယ်။အဲတော့တစ်ဖက်မှာလည်းပဲစီးရေးအဂျန်ဒါဘီးရင်ကျွန်တော်တို့မှာဘလို့နိုင်ငံရေးအဂျန်ဒါရှိတယ်လဲဆိုတော့မေးခွန်းနေတော့နိုင်ငံတကာမှာဖြစ်ပါတယ်။ဆိုတော့အမေရိကန်ပြည်ထောင်စုအနေနဲ့လည်းပဲဒီမေးခွန်းကိုဟိုကျွန်တော်တို့အပေါ်မှာတော်တော်လေးထုတ်လို့ရှိပါတယ်ပေါ့နော်။ဆိုတော့အဓိကတော့ပြောရမယ်ဆိုလို့ရှိရင်ပိုစိတ်ဝင်စားလာတယ်။ဒါပေမဲ့ဒီတော်လှန်ရေးအလွန်ကာလမှာကျွန်တော်တို့ political agenda political roadmap ဘယ်လိုပုံစံမျိုးရှိလဲဆိုတော့အဲတိလို့စိတ်ပေါ့လေ။ဒီမေးခွန်းမျိုးကိုတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုဘက်ကမကြာခဏမေးလို့ရှိပါတယ်။
ဒီမကြသေးခင်ကပဲပေါ့နော်အမေရိကန်နိုင်ငံသားကြီးဌာနကနေပြီးတော့သူတို့အစီရင်ခံစာအကြံဖက်ဒီအဖွဲ့အင်းနဲ့ပတ်သက်တဲ့အစီရင်ခံစာကိုထုတ်ပြန်တဲ့အခါမှာသူတို့ဒီ NUG တို့ PDF တို့ကိုအကြံဖက်အဖွဲ့ဆိုပြီးတော့သူတို့ဒီနောက်ဆက်တွဲအစီရင်ခံစာထဲမှာနောက်ဆက်တွဲ information အနေနဲ့သူတို့ပါသွားတဲ့အပေါ်ကိုသူတို့ပယ်ဖြတ်ပြီးတော့ဒါသူတို့ရဲ့အမေရိကန်နိုင်ငံသားကြီးဌာနရဲ့မူဝါဒမဟုတ်ပါဘူးဆိုပြီးတော့သူတို့ဟိုတည်ဝင်ကြေညာတာပေါ့နော်အဲ့တော့ဒီ NUGပေါ်မှာအခုလက်ရှိအမေရိကန်အစိုးရဘက်ကလက်ရှိတရားဝင်အစိုးရဖြစ်အတိအမှတ်ပြုလာနိုင်မဲ့အခြေအနေရောဘယ်လိုရှိလဲ
။ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုကျမတို့တရားဝင်ကန့်ကွက်စာပေးပို့ခဲ့ပါတယ်။နာအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကိုပေါ့နော်။ address လုပ်ပြီးတော့ကျမတို့ကန့်ကွက်စာပေးပို့ခဲ့တာရှိတယ်။အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့တော့ ဒီမြန်မာပြည်ပေါ်မှာထားတဲ့သဘောထားဒီဒေါ်လာရေးပေါ်မှာထားတဲ့သဘောထားအထူးသဖြင့်ဒီမိုကရေစီရေးလှုပ်ရှားမှုပေါ်မှာထားတဲ့မူဝါဒအပြောင်းလဲမရှိပါဘူးပေါ့လေအဲဒီထုတ်ပြန်ချက်ကလည်းပဲဒါအစိုးရရဲ့မူဝါဒမဟုတ်ဘဲနဲ့ပေါ့လေဒီ research လုပ်တဲ့ဒီအစုအဖွဲ့ရဲ့မူဝါဒပဲဖြစ်ပါတယ်ဒါအောင်လဲသူတို့ပြန်ပြီးတော့ fix လုပ်နေပါတယ်ဆိုပြီးတော့ကျွန်တော်တို့တော့အဲတုန်းကအကြောင်းပြန်ခဲ့တာရှိတယ်ဆိုတော့ပြောရမယ်ဆိုရင်တော့ဒီလိုမျိုးထုတ်ပြန်လိုက်တဲ့ဟာဒီ American ပြည်ထောင်စုရဲ့မြန်မာပြည်ပေါ်မှာထားတဲ့နိုင်ငံတိုင်းမူဝါဒကိုဟိုနိုင်ငံတိုင်းမူဝါဒပြောင်းလဲလို့ဖြစ်တာမဟုတ်ပါဘူးပေါ့လေဒီအရင်မူဝါဒအတိုင်းပဲရှိနေပါတယ်ဆိုပြီးတော့ကျွန်တော်တို့နဲ့ဆက်သွယ်ပြောဆိုလာတာရှိပါတယ်
အဲ့တော့ဒီတရားဝင်အစိုးရဖြစ်ပေါ့နော်သူတို့အတိမတ်ပြုဖို့ဆိုပြီးတောင်းဆိုနေတာအမေရိကန်အစိုးရကိုထောက်ပြပြောဆိုနေတာလည်းရှိရဆိုတော့အဲ့ဒီအလားအလာရောဘယ်လိုမြင်လဲရှင
်ကျွန်တော်သိမမြင်သေးဘူးဟိုပုံမှန်လင်းလင်းပြောပါလို့ရှင်ပေါ့နော်ဥပမာတခြားသောဟိုဒီနိုင်ငံရေးအင်အားစုတွေ position တွေကိုဆက်သွယ်ဆောင်ရွက်တယ်လို့မျိုးပဲပေါ့နော်ဆိုတော့ဒီနိုင်ငံတွေမှာမူဝါဒတွေရှိပါတယ်ဆိုတော့ဒီအစိုးရကိုဆက်ဆံတာမဟုတ်ဘူးဒီနိုင်ငံကိုဆက်ဆံတာဆိုတဲ့ဟာမျိုးပေါ့လေ recognition နဲ့ပတ်သက်လို့ရှင်လည်းပဲကျွန်တော်တို့အစိုးရဆိုတဲ့အသုံးနှုံးတဲ့ဟို NUG ဆိုလဲ NUG လို့ပဲသုံးတယ်နောက်ပြီးတော့ representative လို့ပဲသုံးတယ်အစိုးရအနေနဲ့သူတို့မသုံးလာသေးပါဘူးဆိုတော့ပြောရမယ်ဆိုတော့ကျွန်တော်တို့ကဒီကြားထဲမှာဒီ official engagement လုပ်တယ်ဆိုတာကနိုင်ငံတကာဥပဒေတွေအရရောနိုင်ငံဒီနှစ်နိုင်ငံဆက်ဆံရေးပုံစံညီ dynamic ကြီးကိုပါအကြီးကျယ်ပြောင်းလဲသွားနိုင်တဲ့အခင်းချင်းဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကတော့တော်တော်နဲ့သူတို့ American အစိုးရအနေနဲ့တော့ဖြစ်လေအောင်မယ်လို့တော့မထင်ဘူးဒါတွေအားလုံးကလည်းကျွန်တော်တို့မြေပြင်ပေါ်မှာကျွန်တော်တို့ဘယ်လောက်အလုပ်လုပ်နိုင်လဲလူထုနဲ့ကျွန်တော်ရဲ့ဂျာကဘယ်လိုအနေအထားမျိုးရှိလဲတော်လိုင်းရေးပေါ်မှာပဲပြန်ပြီးတော့မူတည်နေတာပေါ့နော်ဆိုတော့နိုင်ငံတကာထောက်ခံမှုဆိုတာလည်းပုံမှန်လင်းလင်းပြောရရင်တော့ကျွန်တော်တို့လူထုနဲ့ကျွန်တော်တို့တော်လိုင်းရေးမြေပြင်ပေါ်မှာဖြစ်ပေါ်လာတဲ့အောင်မြင်မှုတွေအပေါ်မှာပဲမူတည်ပြီးတော့ပြောင်းလဲလာတာဖြစ်ပြီးတော့တစ်ဖက်သက်တော့ဟိုဒီကျွန်တော်တို့ဘက်ကစူးစမ်းအထောက်မှုကျွန်တော်တို့ရဲ့အောင်မြင်မှုမရှိဘဲနဲ့သူတို့ဘက်ကလည်းအတိမတ်ပြုလာမယ်လို့တော့ကျွန်တော်တို့မမျှော်လင့်ဘူးတစ်ချက်ပဲစစ်ကောင်စီကိုအတိမတ်မပြုဘဲနဲ့ကျွန်တော်တို့ကို officially engagement လုပ်ဖို့တော့လိုတယ်အဲ့ဒီဟာကိုတော့ကျွန်တော်တို့ဆက်လက်ပြီးတော့တောင်းဆိုသွားမှာဖြစ်တယ် officially engagement ကိုဟိုတိကျပို့ပြီးတော့ညှင့်တင်သွားဖို့လို့တော့လိုသေးတယ်လို့ကျွန်တော်တို့မြင်ပါတယ်
ဟိုနောက်တစ်ချက်ကကြတော့ဟိုအခုဟိုဒီအမေရိကန်ပြည်ထောင်စုမှာပေါ့နော်အရင်ဒေါ်အောင်ဆန်းစုကြည်ဆိုတာလက်ထက်တုန်းကဒီနိုင်ငံသားသုံးဝင်ဖြစ် reserve လုပ်ထားတဲ့ဒီ dollar billion 1 billion ပေါ့နော် dollar ဟုတ်ကဲ့အဲ့ဒီ reserve လုပ်ထားတဲ့ဟာကိုအခုချိန်ဒီ NUG နေနဲ့ပေါ့နော်လွှဲပေးဖို့ဆိုပြီးတော့အမေရိကန်ဆိုရကိုတောင်းဆိုထားရလဲရှိတာအခုအဲ့ဒီအချိန်ကြီးကဘာကြောင့်အမေရိကန်ဆိုရဒီလောက်ထိဒီ reserve ban ဟိုထိန်းသိမ်းထားတဲ့ငွေလွှဲပေးကိစ္စကြန့်ကြာနေရလို့မြင်လဲရှင်
အကြောင်းမများစွာရှိလိမ့်မယ်လို့တော့မြင်ပါတယ်ပထမအချက်ကလည်းပဲခုနပြောသလိုအစိုးတရားဝင်အစိုးရတရားအနေနဲ့အဲကျမတို့ကိုနိုင်ငံတကာမှာအတိအမှတ်မပြုသေးတာကလည်းတင့်အချက်ပါမယ်။နောက်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပေါ်တိုးတက်နေတဲ့ territorial control အုပ်ချုပ်မှုတွေအပိုင်းပေါ်နိုင်ငံရေးစနစ်အပြောင်းလဲတွေဒါတွေကိုလည်းအဲကျမတို့ကအခုချိန်မှာဟိုဘာပဲပြောတိုက်ပွဲဝင်နေရစေကာလပဲဖြစ်နေသေးတဲ့အချိန်မှာရယ်။နောက်ကျမထင်ပါတယ်ဒီဟာလည်းခုနပြောသလို legitimacy နဲ့အတိအမှတ်ပြုမှုနဲ့ recognition နဲ့ဆက်ဆက်နေတာဖြစ်တဲ့အတွက် recognition နောက်ကြမှာဒီဟာကလည်းဆက်ပြီးတော့လိုက်လာလိမ့်မယ်လို့ကျမတို့မြင်တယ်။အခုချိန်တော့ဒီဟာကကျမတို့တို့လို့ထိလို့မရသေးပဲနဲ့ပေါ့လေထိမ့်သိမ်းခံထားရတဲ့အနေအထားမျိုးပဲရှိပါတယ်ဆိုတော့ခုနပထမအမမေးခဲ့တဲ့အဖြေနဲ့တော့ဆက်ဆက်နေပါတယ
်ဟုတ်ကဲ့ဆိုတော့ NUG အနေနဲ့ရောမျှော်လင့်ထားလာရှင်ဒီအခုဒီကိစ္စမှာပေါ့နော
်ကျမပုံမှန်လေးလေးပြောမယ်ကျမတို့နိုင်ငံတကာကိုတိတ်မမျှော်လင့်တော့ဟိုပြောရမယ်ဆိုလို့ရှင်လေတော်လိုင်းအောင်မြင်ဖို့ကကျမတို့လူတူနဲ့ကျမတို့ပဲအဓိကကြရတယ်လို့ကျမတို့မြင်တယ်အဲ့တော့အဲ့ဒီဟာအပေါ်မှာနိုင်ငံတကာကကျမတို့အောင်မြင်ရင်သူတို့ကျမတို့ကိုထောက်ခံလာလိမ့်မယ်။မအောင်မြင်ဘူးဆိုလို့ရှိရင်တော့လေစွန့်ခွာသွားလိမ့်မယ်ပေါ့နော်။ဆိုတော့ဒီသုံးနှစ်အတွင်းမှာကျမတို့ဗာမြင်လာရလဲဆိုတော့ကျမတို့တိတိပပတော်လန်ရေးကိုအပြောင်းလဲဖြစ်စေနိုင်တဲ့အထောက်ပံ့ကနိုင်ငံတကာလာမှာမဟုတ်ဘူး။ကျမတို့ပြည်သူလူထုနဲ့ကျမတို့တော်လန်ရေးအင်အားစုတွေရဲ့ညီညွတ်မှုဒီယုံကံမှုခွန်အားဒီရပဲလာလိမ့်မယ်လို့ကျမတို့ယုံကြည်လာတယ်။ဒါပေမဲ့ဒီလိုပြောလို့နိုင်ငံတကာအရေးမကြီးဘူးလို့ပြောရတာမဟုတ်ဘူး။ဒါပေမဲ့ဟိုဥပမာပေးကြရမလား။ဟိုမကြက်ဥကျုပ်ထဲကအချက်ကလေးအကောင်ပေါက်ဖို့ဆိုရင်အပြင်းအဖိအားတွေကြောင့်မဟုတ်ဘူးကို့အတွင်းကနေပြီးတော့ရုံးကန်ပြီးတော့မှထွက်လာမှလာရအောင်ကျမတို့တိုင်းပြည်ကနိုင်ငံတော်အစ်စ်အတွက်တော်လှန်ရေးအစ်စ်စနစ်အစ်စ်အတွက်ရုံးကန်နေပြီးတော့မွေးဖွားလာမှဖြစ်တဲ့အတွက်ကြောင့်မို့ဒီဥပမာကိုပဲကျမတို့ပေးခြင်းနဲ့အပြင်းအလာတဲ့ pressure တွေဖိအားတွေဆိုတော့ကျမတို့လူထုရဲ့လိုအပ်ချက်ကျမတို့တိုင်းပြည်ရဲ့လိုလားတဲ့နိုင်ငံရေးပန်းနိုင်တဲ့ direction ညတူရာတွေရှိမယ်မတူရာတွေရှိမယ်ပေါ့နော်ဒီလိုမျိုးပဲလာကြမှာပဲဖြစ်တဲ့အတွက်ကြောင့်မို့လို့ကျမတို့မိတ်ဆွေနိုင်ငံတွေများရင်များသလောက်ကောင်းတယ်ဒါပေမဲ့လည်းပဲဒီ3နှစ်အတွေ့အကြုံဆိုလို့ရှိရင်တော့ကျမထင်တယ်နိုင်ငံတကာကလည်းသူ့မှာ issue တွေအများကြီးလည်းရှိသလိုမြန်မာအရေးနဲ့ပတ်သက်လို့ရှိရင်တော့တခြားသောထည့်သွင်းစဉ်းစားရမယ့်မဟာဗျူဟာအကျိုးစီးပွားတွေနိုင်ငံကြီးတွေချားမှာရှိတဲ့ check and balance ကိုကျော်လွန်ပြီးတော့ကျမတို့အိမ်မှာမစင်စားဘူးလို့ကျမတို့အဲ့ဒီလိုမြင်တယ်။ဒါကြောင့်မို့လို့ကျမအခုနိုင်ငံတကာကိုလာတယ် advocate လုပ်တယ်ဆိုတော့ငါတို့ဟာနိုင်ခြေရှိတယ်ငါတို့ဟာ vision ရှိတယ်ငါတို့တိုင်းပြည်ကိုငါတို့ဘယ်လိုတည်ဆောက်မလဲဆိုတော့ငါတို့တွေချမှာသဘောတူညီထားပြီးသားဖြစ်တယ်ဆိုတဲ့သတင်းစကားကိုပေးဖို့လို့လာတာဖြစ်ပြီးတော့အကယ်၍ကျမတို့အောင်မြင်မှုနဲ့အတူတူသူတို့လည်းအောင်လိုက်ပါခြင်းနဲ့ဆိုလို့ရှိရင်တော့ကျမတို့ထောက်ခံဖို့ပြောတာပဲဖြစ်ပြီးတော့ကျမတိတ်အများကြီးနိုင်ငံတကာမျှော်လင့်မှဒီတော်လိုက်အောင်မယ်လို့လာမှအောင်လို့ဒီလိုပြောမလဲနိုင်ငံတကာအထောက်ပံ့ရမှအောင်မြင်မယ်လို့ယုံကြည်လို့လာနေတာမဟုတ်ဘဲနဲ့ကျမတို့အောင်မြင်မှုကနိုင်ငံတကာရဲ့အောင်မြင်မှုလည်းဖြစ်တယ်ဆိုတော့ပြောဖို့လို့လာတာဖြစ်ပါတယ
်ဒီအခုအမေရိကန်တည်ထောင်စုကချမှတ်ထားတဲ့ဒီ Burma App ပေါ့နော်အဲ့ဒီ Burma App မှာဒီအခုဆိုရင် NUG တို့နောက်တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေကိုပါတို့အတိမတ်ပြုတယ်ဆိုတာမျိုးဖော်ပြထားတယ်ပေါ့အတိမတ်ပြုတယ်ဆိုတာပေါ့နော်တို့နာမည်နဲ့ဖော်ထုတ်ပြီးတော့တို့ဒီ budget ပေးမယ်ဆိုတဲ့ကိစ္စအကူအညီပံ့ပိုးမယ်ဆိုတဲ့ကိစ္စတွေလည်းပါတော့ဒီ Burma App အခုအနေထားရအာသာချက်အားနည်းချက်တွေအခုဘာတွေလဲရှင
်အားမရှိသေးဘူးပြောရမယ်ဆိုစာရွက်ပေါ်မှာပဲရှိသေးတယ်လို့ပဲကျွန်တော်တို့ပြောရလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဒီ implementation လုပ်တဲ့ agency တွေရဲ့သုံးနေတဲ့ခေါင်းစဉ်တွေပေါ့နော် project ခေါင်းစဉ်တွေ budget ခေါင်းစဉ်တွေကိုကြည့်လိုက်မယ်ဆိုလို့ရှိရင် leadership training တို့ပြောချင်တာပေါ့နော်တခြားကျွန်တော်တို့လိုအပ်နေတာတွေရှိတယ်ဥပမာဆိုပါဆိုအခုဆိုတော်လိုင်းရဲ့မြေပြင်အခြေအနေတွေအရာဟိုဘယ်လိုပြောမလဲ federal unit တွေပေါ်လာနေပြီဆိုတော့ local governance တွေကကျွန်တော်တို့မှာအတွေ့အကြုံမရှိဘူးတကယ်လို့ဒီတော်လိုင်းရဲ့လွန်ကာလမှာ power vacuum ဖြစ်စေလို့ဘူးတည်ငြိမ်မှုကိုလိုလားတယ်ဆိုရင်အဲ့ဒီတကယ်လိုအပ်တဲ့နေရာတွေမှာကျွန်တော်တို့အကူအညီလိုနေတာတွေအကူအညီပေးတင်တယ်ဒီ budget တွေကအဲ့ဒီမှာသုံးတင်တယ်လို့ကျွန်တော်တို့မြင်တယ်အထူးသဖြင့် federal ပြည်ထောင်စုကိုထူထောင်တဲ့အခါမှာ federal unit တွေအကောက်မှုလိုတယ်အဲ့တော့ mainstream ကသွားနေတဲ့နိုင်ငံရေးညီမှန်းချက်ပန်းတိုင်နဲ့အထောက်ပံ့ဖြစ်မဲ့ inline ဖြစ်တဲ့အခုထိန်းချုပ်ဒေသတွေပေါ်လာနေပြီเนาะဒီ federal unit တွေအနေနဲ့ပေါ်လာနေပြီဆိုတော့ဒီတော်လိုင်းရေးကာလမှာကိုပဲကျွန်တော်တို့က federalization process ရဲ့အခြေခံလေးကစနေပြီလို့ပြောလို့ရတယ်အဲ့တော့အဲ့ဒီ local governance တွေကျွန်တော်တို့ထိန်းချုပ်ထားတဲ့ဒေသန္တရအုပ်ချုပ်ရေးတွေမှာထိထိရောက်ရောက်ဖြစ်အောင်လို့အကူအညီတွေပေးတင်တယ်လို့ကျမတို့မြင်တယ်ဒီနယ်ပယ်တွေကိုအကူအညီပေးဖို့ပဲအဲကျမတို့ဒီ American ပြည်ထောင်စုကိုရောနိုင်ငံတကာကပေါ့နော်အကူအညီပေးမဲ့အဲဒီ donor countries ကိုရောကျမတို့ဒီသတင်းစကားကိုပဲပေးပါတယ်ဒါမှသာလျှင်ကျမတို့တော်လိုင်းရင်းနဲ့ဒီအကူအညီထောက်ပံ့မှုတွေက inline ဖြစ်မှာမဟုတ်လို့ရှင်တော့ကို2021အာနာမသိန်းခင်တုန်းကအခြေအနေတုန်းက project title တွေအတိုင်း2021အာနာသိန်းပြီးနောက်ပိုင်းမှာလုံးနေရဆိုပြီးဘလို့မှအနာနဲ့စီတဲ့မှာမဟုတ်ဘူးပြောရရင်တော့ American PDD ရဲ့ component ကလာနာနဲ့စီလိုရတဲ့နေရာမှာလုံးလုံးမမအသုံးချလို့ပဲဖြစ်နေလိမ့်မယ်လို့ကျွန်တော်တော့မြင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါ်စင်ပါအောင်
ကျေးဇူးတင်ပါတယ
် COA Studio လာပြီးတော့စိတ်ဆုံးပြည့်ပြည့်တဲ့ကျေးဇူးတင်ပါတယ်
ကျေးဇူးတင်ပါတယ်ကျွန်တော
်မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3049လိုင်းလက်မီတာ190အပြင် Facebook နဲ့ YouTube တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မဆုမြန်မာပြည်မှာပေးစာနဲ့ထူးခြားဆန်းများသတင်းများစတဲ့ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စာကြရအောင်ပါ။မြန်မာနိုင်ငံမှာ2024ဖေဖော်ဝါရီလတရက်မှာစစ်တပ်ကအာဏာသိမ်းခဲ့တာ3နှစ်ပြည့်တော်မှာဖြစ်ပြီးမြန်မာနိုင်ငံတိုင်းရင်းသားဒေသတွေရောတခြားဒေသတွေမှာပါစစ်မီးတောက်လောင်နေဆဲဖြစ်ပါတယ်။အခြေခံစားသောက်ကုန်စည်တွေမြင့်တဲ့လောင်စာဆီပြက်လက်အိုးအိမ်ပျောက်ဆုံးပြေးကြရသူဒိုးပွားနဲ့အခြေအနေတွေကိုပြည်သူတွေစိုးစိုးဝါရင်ဆိုင်နေရတာကနေပြည်ရော့မဲ့ပုံမတွေ့ရသေးပါဘူး။ဒီအခြေအနေမှာတော်လိုင်းရေးရေချင်းအမြင့်ဆုံးရောက်ပြီးတော့စစ်တပ်ပြိုလဲမဲ့အနေအထားရှိပါသလား။မီဒီယာတွေမှာဘလို့ရေးသားနေကြပါသလဲ။ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဆောင်းပါးရှင်ပြည်သွေးနိုင်တဲ့အသူအလိမ်မှတင်ဆက်ထားပါတယ်။
ားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစစ်တပ်အာဏာသိမ်းတဲ့3နှစ်ပြည့်ချိန်မှာမြန်မာ့နေဦးတော်လှန်ရေးအမြင့်ဆုံးအနေထားကိုရောက်နေပြီလားတနည်းအားဖြင့်စစ်တပ်ပြုမှတ်ကိုရောက်နေပြီလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါဗိုလ်ချုပ်မှုကြီးမေအောင်လှိုင်ခေါင်းဆောင်တဲ့စစ်တပ်ဟာ2020ရွေးကောက်ပွဲရလဒ်ကိုလက်မခံငင်းပယ်ပြီးပြည်သူလူထုစံတာကိုလစ်လျူရှုကာရွေးကောက်ခံအရသာဆိုးရကိုဖြုတ်ချအာဏာသိမ်းခဲ့တာ2024 February 1ရက်ဆိုရင်3နှစ်ပြည့်ပါပြီအာဏာသိမ်းစစ်ကောင်စီတပ်တန်း3နှစ်ပြည့်ပြီဖြစ်တယ်လို့လက်နက်အားကိုးနဲ့အကြမ်းဖက်အာဏာသိမ်းတဲ့စစ်တပ်ကိုစန့်ကျင်တော်လှန်ခဲ့တဲ့ပြည်သူလူထုရဲ့ຫນွေဦးတော်လှန်ရေးကြီးဟာလည်း3နှစ်နီးပါးရှိလာခဲ့ပြီဖြစ်ပါတယ်စစ်ကောင်စီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်419အရဆိုကာအရေးပေါ်အခြေအနေကြီးညာပြီးနိုင်ငံတော်အာဏာကိုရယူခဲ့ပါတယ်။အရေးပေါ်ကာလတက်တန်းကိုလည်းတစ်နှစ်တတ်မှတ်တယ်လို့ကြီးညာခဲ့ပါတယ်။အရေးပေါ်ကာလတစ်နှစ်တတ်မှတ်တယ်လို့ဆိုပေမဲ့တစ်နှစ်ပြည့်ပြီးနောက်ပိုင်းမှာအရေးပေါ်ကာလကို6လတကြိမ်တက်တန်းတိုးလာခဲ့တာ၄ကြိမ်ရှိခဲ့ပါပြီ။စစ်ကောင်စီအနေနဲ့အရေးပေါ်ကာလတက်တန်းကိုအခုလို၄ကြိမ်အထိတိုးခဲ့တာဟာသူတို့ကင်ဆွဲထားတဲ့2008အခြေခံဥပဒေနဲ့ကိုမကိုက်ညီဘူးလို့နိုင်ငံရေးစောင့်ကြည့်လေ့လာသူတွေကဝေဖန်ထောက်ပြကြပါတယ်။ဒါ့အပြင်အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC တို့အပါအဝင်တော်လှန်ရေးအင်အားစုအသီးသီးကလည်း2008အခြေခံဥပဒေကိုလက်မခံဖျက်သိမ်းကြောင်းထောက်ပြကြီးညာထားပြီးဖြစ်တာလည်းတွေ့ရပါတယ်
အာနာဒိစစ်ကောင်စီဟာသူလုံးဆောင်မဲ့လုပ်ငန်းစဉ်5ရပ်ကိုထုတ်ပြန်ထားပါတယ်။လုပ်ငန်းစဉ်4မှာထောက်ရခြင်းရည်ရည်ရရှိရေးအတွက်တနိုင်ကလုံးပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA ပါအတိုင်းဆောင်ရွက်မယ်။လုပ်ငန်းစဉ်5မှာအရေးပေါ်ပြဋ္ဌာန်းချက်တွေဆောင်ရွက်ပြီးရရွေးကောက်ပွဲကျင်းပမယ်။အနိုင်ရပါတီကိုအာဏာလွှဲမယ်လို့ဆိုပါတယ်။ထောက်ရခြင်းရည်ရည်အတွက်ဘလောက်ဆောင်ရွက်နိုင်တယ်တော့မသိပါဘူး။အာနာသိန်းတာ3နှစ်ရှိချိန်မှာတော့ပြည်ရင်းစစ်ပုံမှုကျယ်ပြန့်လာပြီးတော့မြန်မာနိုင်ငံမှာရှိတဲ့မြို့နယ်ပေါင်းရဲ့68ရာခိုင်နှုန်းဖြစ်တဲ့မြို့နယ်ပေါင်း220မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ ISB မြန်မာရဲ့လေလာချက်မှာဖော်ပြထားတာတွေ့ရပါတယ်စစ်ကောင်စီဟာရွေးကောက်ပွဲလုပ်မယ်လို့တစားစားအော်နေပေမဲ့လည်းရွေးကောက်ပွဲပဲစီပဲဝယ်မှမသိသေးဘူးလို့ဆိုရမှာပါအခုထိရွေးကောက်ပွဲကျင်းပမဲ့အချိန်မတက်မတ်နိုင်သေးပါဘူးဒီအကြောင်းကိုမင်းစီမသတင်းဌာနကစာရေးဆရာမမတိတာစန်းကျောင်းကိုအင်တာဗျူးမှာပေးပါတယ်မတိတာစန်းကျောင်းကအခုချိန်မှာရွေးကောက်ပွဲအကြောင်းပြောတာအတော်လေးတော့ရင်ဆိုင်ကောင်းတယ်ဘာမှရေးရရမရှိတဲ့အချိန်မှာရွေးကောက်ပွဲလုပ်ပြီးမြမနိုင်ငံရဲ့အခင်းအကျင်းကြီးကိုပြောင်းလဲပေးလိုက်မယ်လို့ထင်တာတော်တော်တော့ရေးစရာကောင်းတယ်လို့ပြောကြခဲ့ပါတယ်
2010ကနေ2020အတွင်းနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကြောင့်မြမပြည်သူတွေရရှိခံစားနေရတဲ့တည်ငြိမ်မှုနဲ့ဒီမိုကရေစီခွင့်ရေးတွေတိုးတက်ဖွံ့ဖြိုးမှုအချိန်ရလာတဲ့စီးပွားရေးပညာရေးနဲ့ကျန်းမာရေးအခြေအနေတွေဟာ2021 February 1ရက်စစ်တပ်ကအာဏာသိမ်းခဲ့တာကြောင့်အခြေအနေတွေအလုံးဆုပ်ယုပ်ပျက်စီးခဲ့ရတယ်ဆိုတာကတော့မငင်းနိုင်တဲ့အချက်လို့ဆိုရမှာပါရွေးကောက်ပွဲကတဆင့်ပြည်သူစန္ဒမဲနဲ့ရွေးချယ်တင်မြှောက်ထားတဲ့အစိုးရကလက်နက်အားကိုးနဲ့ဖြုတ်ချအာဏာသိမ်းတဲ့စစ်တပ်လုံရက်ကိုလက်မခံနိုင်တဲ့အတွက်လူထုလူသားစားအသီးသီးပါဝင်တဲ့တိုင်းဒေသပြည်သူတွေဟာနိုင်ငံတော်ဝန်မှစန့်ကျင်စန္ဒပြကြတယ်ပြည်သူတွေငြိမ်းချမ်းစွာစန္ဒပြတာကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းခဲ့တယ်။အဆုံးမတော့ဒါတာချင်းလှန်လှန်ချင်းအတွေးခေါ်နဲ့ကြီးပြင်းလာတဲ့စစ်တပ်ကိုခုကတော်လှန်ဖို့လူငယ်တွေဟာလက်နက်ကင်တော်လှန်ရေးနီလန်းကိုမဖြစ်မနေရွေးချယ်ရတဲ့စီဆက်ရောက်ခဲ့ပါတယ်။
လက်နက်ကိုင်တော်လှန်ရေးကိုအဓိကအခြေပြုတဲ့မြမတွေဦးတော်လှန်ရေးဟာ3နှစ်ကာလတိုင်ခဲ့ပါပြီ။ဒီသုံးနှစ်သာကာလအခြေအနေနဲ့တော်လှန်ရေးရဲ့လာရအပေါ်ဘလို့မြင်ပါသလဲလို့အမေရိကန်ရေးတပ်မှတာဝန်ထမ်းဆောင်ခဲ့တဲ့အငြိမ်းစားဒုတိယပိုမှူးကြီးဒေါက်တာ PP ဝင်းဘတ်ကိုမေးတဲ့အခါအခုလိုပြောပါတယ
်မြမတော်လှန်ရေးဟာ3နှစ်မြောက်ရောက်လာတဲ့အခါမှာတော်တော်ပဲအားကောင်းလာတယ်အချိန်ကြီးအများကြီးရှိလာတယ်နောက်ပြီးစစ်တပ်ဘက်ကလည်းတော်တော်များများကြဆုံးနေတာတွေတွေ့ရတယ်အဲဒီကြောင့်မလို့လေ tipping point ရောက်ပြီလို့ပြောလို့ရတယ်စစ်တပ်ထဲမှာလည်းကြည်လိုက်အခုဆိုအရင်ပဲသူတို့ရဲ့စိတ်ဓာတ်တွေကျတာတွေများတယ်အဲဒီကြောင့်မလို့ defection တွေများလာတယ်ရှေ့တန်းမှာတိုက်လို့ရှိလို့ရှင် Jasunari, Pomo Bromiare, Ajamurule, Lene Charari, Lemonari Pilari, the Chorus of Sakani Le, Lelo Layavi, Yeji de Sakani Le, Lelo Yat Layavi, so Dima Yame Shayai Gauni, Rabajang Lesuro, Jolan Yepega, Pubang Sang Yenango, a Pubang Sang Yenanga Kama, Shayna Labio, Eddie Shay, she needed Kama, the Yopiole, the Yola Dale, Bamam Yau. ตัวอันเดอร์เชนเนี่ยพินิเลยไหมแต่จำว่ารู้2024อย่างยี่จีเลยทิปปิ้งพอยต์อันนี้เอ็มพอยต์ลูกยาวผู้ตัวกูดีเดียบูบีรับบูบังสังเวียไหมกูเชยมาดิฟสุดเลยบิวฮากูบูบรับตัวไหนลูกชิ้นที่ทิปปิ้งพอยต์ลูกยาวผู้อย่างมีอะไรไหมดิฟสุดอ่ะdefection international pressure now now people support so จะมาเรียนบิวอะไรเอ้ยโอ้สาวดีกว่าท้าบิวโลกในเมื่อปูบังสังเวียในเมื่อสุดลุ่ยเดี๋ยว2024มาเด็กเกอเอ็มพอยต์กูอยากพูดมีอะไรพินัยเนี่ยดาวดามีมีเว็บบักการ์โรยามาหน่วยอุตโตรันยี่ต้องเนี่ยเบียดใจมาตัวรันยี่เอ็มยี่ส่งนี่ท่าตัวรันยี่เอ็มยี่ส่งเชยแต่นี่อาพินสิ่งที่บิวมาที่เป็นพอยต์กูอยากสิเนี่ยบิ ตัวนั้นเองอาจจะรู้อะคูเดปูบีโรปูบังสังเวียนในเมื่อสุยนั่นเท่านั้นเสียลีมาตัวนั้นเองส่งด้าเอ็นพอยต์กูอยากสิในเดือนตรงตัดท่าบาร์เลยสังเวียนจงเอ็นเอสการ์โรตรงตัดดูดิชัวก้าสิ่งที่เปลี่ยนบุเตเดลีเวจันโดเร่ดิชัวการ์โรเอริลูเปลี่ยนบุซอดีเร่สิ่งที่เบจิมเปลี่ยนเมื่อสุราเปลี่ยนแค่เดียดับไปเมื่อสิ่งที่ฮาปูมาอันชินียาอองเปลี่ยนเลดิซาวฟูสุรากาโรพินัยจิมชิโรว เช่นเดียวมาเวสิ่งของสิ่งสั่งจะได้ใครนี่เรียนรู้จะมาผู้บังสังเวียนมุกอัตโตลีอาเนนี่ดีเรื่องอีอาวุธเรื่องนั้นก็พบยากเลยมีมานังงานกูพยูพย์พยูกวยตัวนั่นเดชีนิกาเกิดในบุตรคูรีตัวนี้ล่างก้าโรกูไปเอาชุดขึ้นไปบุตรนี้อาพี่กูจะมากูพันดีกว่าไปยี่พี่เดชสุดเลยสองบ้ามายี่ตาท้าวเลยขมยา
VOA မြန်မာပိုင်းကအခုလိုထုတ်လွှင့်နေတဲ့တရိုက်ထုတ်လွှင့်ချက်တွေထုတ်လွှင့်ခဲ့ပြီးသားရုပ်သံတဲ့ဗီဒီယိုသတင်းတိုလေးတွေကို VOA ရဲ့အနေနဲ့ဆက်မျက်နှာမှာရော website လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခုတော့အပတ်စဉ်တင်ဆက်နေတဲ့ ISP မြန်မာရဲ့မြင်ကွင်းကျဲမဆူပါ ยังไข่เมียวใบงาไต้เปรียฮาที่อุซิมังเกย์หน่วยชินีเร่ยังไข่ตองไม้เพกอคุณนิสามัยงาซาบิโดกูเซลลาบาร์เร่ไอเอสพีเนี่ยมาเย่คุณดับยังเว้นเจ้ามาซูมาเฉลี่ยเฉียบปิ้งชาพบยาทาบาร์เร่ยังไข่เด็ดตัวเนี่ยสิ่งของที่จะไต้เปรียฮา คุณเนี่ยจันวายลาซามังอาซาบีเตียวซิมังเกย์หน่วยชินีเร่ยังไข่มีเนี่ยตองไม้ที่เจียบยันลาบาร์เร่สิ่งของสิ่งเย่ตัญญาวรีเย่เดทฐานะจูกูยังไข่เด็ดตัวก้าจันวายนั่นสันเนียมาไต้ไข่เกวาร์เร่ถ้าหาตลาดด้วยนั่นจึงมีไต้ไข่มุกเชียบีจันวายเชียมาเล่ตัวจึงไต้ไข่เกวาร์ดีเร่ตัญญาวรีเย่เดทฐานะจูกาอายังไข่มาจีดงเย่เดสักการ์เชียบีเจ้าพิงยูเนียมาชีวาร์เร่ เดี๋ยวสิมันเงินหน่วยพี่เด้อทุกสิวายส่งเนี่ยสถานการณ์สิมันเงินหน่วยเจ้าพิงยูเนี่ยมาชินีรับบ้าเจ้าพิงเนี่ยมวยล่าเร่ยังมีมิวเนี่ยมาเลยไต้หวันรีเปลี่ยนแทนได้บ้าเลยสิ่งของสิ่งเนี่ยนี่เราไม่ต้องไปจ้า อภิญญาผู้หายเงินตัวตุนยิ่งใหญ่สี่เกวี่เมื่อจะขายที่ได้มาหรอแต่หน้าตาไม่เสียด้วยอะไรเปลี่ยนผู้บีเปลี่ยนแทนลาวาเลยอากูเนี่ยจันวารีสัตย์ยามาหายเงินตัวตุนยิ่งใหญ่ยาสี่เกวี่ละบ้าเดี๋ยวนั่งเงี้ยจ้าวเองเสียใจมูเน่อภิญญาผู้ตัวตุเกวี่ละเปลี่ยนไปเลยตัวตุนยิ่งใหญ่หน้าไปเสียงพี่เนี่ยมีไปมาหรอไต้หวันรีติดติดตาตาอยู่ตัวว่าเลย ชาวไทยปีนี้มีรูปชุดเดสิตรีมีกว่าสี่ยี่ยาเชิงชาวลาวาเลยอากูเนี่ยจันวายนั่นสิเลียมาปาวดอมยูกูอยากให้ตัดดอกฮะเทิงชาวลาวาเลยสิตรีมีว่าปาวดอมยูเนี่ยสนามไม่น่าวีลาวาชาวไทยตัดดอกนี่เนี่ยชาวไทยปีนี้เรื่องสิ่งของสิ่งสักการ์ที่อยากคุณสักชาวกูทำมันเอวเลยเต็มใบตาวาเลยมีอาตรงอ่ะรอเป็นลาดิสเนี่ยจะปาวดอมยูกับสิ่งของสิ่งสักการ์เลยวะ January 14日
ရခိုင်နဲ့ချင်းနေသားတွေကစစ်ကောင်စီတပ်တွေဟာစိတ်တက်ပြတ်ပြပြီးထွက်ပြေးတာနဲ့လက်နက်ချတာတွေလှုပ်လာကြပါတယ်။ဇန်နဝါရီ16ရက်မှာကြောက်တော်အခြေဆိုင်ခလာရ539တရင်တစ်ခုလုံးလက်နက်ချခဲ့ပါတယ်။ဒါကရခိုင်စစ်မျက်နှာမှာပထမဆုံးတရင်လိုက်လက်နက်ချမှုဖြစ်ပါတယ်။တပ်မိသားစုဝင်တွေပါဝင်အင်အား300ဝန်းကျင်လက်နက်ချခဲ့တာပါ။ရခိုင်တပ်တော်နဲ့တိုက်ပွဲတွေမှာအိန္ဒိယဘက်ကိုထွက်ပြေးသွားတဲ့စစ်ကောင်စီတပ်သား532ဦးထပ်မံနေရှိခဲ့ပါပြီ။ဒါ့အပြင်ချင်းတော်လိုက်ရဲ့တပ်ဖွဲ့တွေနဲ့ဖြစ်တဲ့တိုက်ပွဲတွေမှာလည်း103ဦးထပ်မံနေအိန္ဒိယကိုထွက်ပြေးခဲ့ပါသေးတယ
်။အခုတော့မြန်မာပြည်မှဗီဇာများကဏ္ဍရောက်ပါပြီ။ပြည်သူတွေရေးပို့လာတဲ့အကြံပြုချက်တွေနဲ့ရင်ဖွင့်လွှာတွေကိုမအေးသနာကျော်ကစူးစီးတင်ဆက်ထားပါတယ်။
ရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်စားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်စာမြေးရေးနေကြဦးဆိုင်ခန်းထုံးဆိုတဲ့တော်ရရှင်ကျမတို့ထုတ်လွှင့်ပေးနေကြ Facebook ကကျမတို့ထုတ်လွှင့်ပေးနေကြအစီအစဉ်အောက်မှာမှတ်ချက်လာပြီးရေးလာတာတွေ့လိုက်ပါတယ်ရှင်ဦးဆိုင်ခန်းထုံးရဲ့ရုပ်ကိုလည်းမြင်လိုက်ရပါတယ်နော်ဦးဆိုင်ခန်းထုံးကမင်္ဂလာပါရှင်းပြရဲ့စောင်းချမ်းညလေးပါ view ရေးအဲ့ရတဲ့ကနေနားတော်ရအစီနေပါတယ်ခင်ဗျာတဲ့ဟုတ်ကဲ့ရာသီဥတုတော်တော်အေးမယ်လို့ထင်မိပါတယ်နော်အခုလိုမျိုးအစီအစဉ်နားဆင်ရင်လည်းမှတ်ချက်လာရေးလာတဲ့အတွက်ကြောင့်မလို့ဦးဆိုင်ခန်းထုံးကိုမျက်နှာမှတ်မိပြီးတော့ဒီစာလေးကိုဖော်ပြပေးလိုက်တာဖြစ်ပါတယ်ကျေးဇူးထူးတင်ပါတယ်နောက်ထပ်သောရရှင်တယောက်နာမည်မခေါ်ပါနဲ့တဲ့သူကတကယ်တမ်းကျတော့ VOE ကိုကျေးဇူးတင်စာလေးပဲခတ်တူတူရေးလာတာပါဒါမဲ့နာမည်မဖော်ပြစီခြင်းနဲ့သောရရှင်ဖြစ်ပါတယ်သူကလည်းအမြဲတမ်းအားပေးနေပါတယ်အချိန်နဲ့တပြေးညီသတင်းမှန်တွေကြည့်ရလို့လည်းကျေးဇူးတင်ပါတယ် VOE ရေဌာနတစ်ခုလုံးကျမ်းမာပါစေတောင်တပောင်းများစွာလဲ VOE တည်ရနိုင်ပါစေမြန်မာပြည်ကပေးစာများအစီအစဉ်ကနေနာမည်ကိုထည့်မခေါ်လိုက်ပါနဲ့နော်ကျေးဇူးအထူးတင်ပါတယ်တဲ့ဟုတ်ကဲ့ပါစိတ်ချပါနော်နာမည်မခေါ်စေချင်တဲ့သူတွေကိုကျွန်မတတိထားပါတယ်ရှင်နောက်ထပ်သောရရှင်တယောက်ကျွန်တော်ကနေပြည်တော်သားတယောက်ပါတဲ့ VOE ကိုကျွန်တော်ငယ်ငယ်လေးတည်းကတီးလုံးကြားရင်အရင်ကမှတ်မိနေခဲ့တာပါဆုံးသွားတဲ့ကျွန်တော်ရဲ့ဖေက radio တရှဲရှဲနဲ့ကျွန်တော်နားရရိုက်သွင်းခဲ့သလိုပါပဲ view ကိုအမြဲတမ်းနားထောင်ဖြစ်ပါတယ် view အတန်ကြားလိုက်နဲ့အဖေကိုသတိရပါတယ်တဲ့ဟုတ်ကဲ့ပါဒီလိုစာတွေလဲမကြာခဏရေးတတ်ပါတယ်နော်ဖခင်ဖြစ်သူအဖိုးဖြစ်သူ view ကိုအစီအစဉ်တွေကိုနားဆင်နေတဲ့ကြောင့်မလို့ဆက်ပြီးတော့နားထောင်ဖြစ်တယ်ဆိုတော့ရေ view နားထောင်ဖြစ်ရင်မိဘဆွေမျိုးတွေကိုသတိရဖြစ်တယ်ဆိုတဲ့စာတွေမကြာခဏရရှိပါတယ်ရှင်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်နောက်ထပ်သောရရှင်သူကတော့နာမည်မခေါ်ပါနဲ့လို့မပြောတဲ့အတွက်ကြောင့်မလို့ကိုဆုမင်းဖြစ်ပါရင်သူက VOE အစီအစဉ်တွေကိုရှာမတွေ့လို့ပါဆိုရရေးလာပါတယ
်ကျွန်တော် VOE တခါမှစာမေးဘူးပါဘူးကျွန်တော်လက်ရှိမလေးရှားမှာနေပါတယ် VOE ရဲ့ထုတ်လင်းတဲ့အစီအစဉ်ကိုမနက်တိုင်းနားထောင်ဖြစ်ပါတယ်မဆူမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါပြောသမျှအစီအစဉ်ကဘာလို့မထုတ်လွှင့်တော့တာလဲကျွန်တော် YouTube ပေါ်မှာရှာတာလည်းမတွေ့တော့ပါဘူးပြီးတော့နန်းလောင်တင်ဆက်တဲ့ဥရုရာတီနဲ့အနာဂတ်အစီအစဉ်ကိုလည်းအမြဲနားထောင်ဖြစ်တဲ့ VOE ဝိုင်းတော်သားများရှင်လန်းကြပါစေ
ဟုတ်ကဲ့ကိုဆုမင်းရေကျမတို့ VOE ကနေပြီးတော့ပတ်စဉ်ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုတေချာစနစ်ကြဆောင်ပြီးတော့နားထောင်ဖို့ရတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နော်ကိုဆုမင်းပြောတာဟုတ်ပါတယ်မဆူမြတ်မွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကျမတို့မထုတ်လွှင့်တော့ပါဘူးနော်အခုနောက်ပိုင်းမှာတော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့လည်းကိုက်ညီတဲ့လူလူရှုခင်ဆိုတဲ့အစီအစဉ်ကိုမဆူမြတ်မွန်ထုတ်လွှင့်ပေးနေပါတယ်အပတ်စဉ် radio အစီအစဉ်မှာရောနောက်ပြီးတော့ရုပ်မြင်သံကြားအစီအစဉ်မှာပါကြည့်ရှုနိုင်ပါတယ်နော်နောက်ပြီးတော့ခုနကတော့လို့ blogger တွေပြောသမျှအစီအစဉ်လိုမျိုးမရှိတော့တဲ့အစီအစဉ်တွေရှိတယ်လို့မျိုးကျမတို့စီမကဒီကိုဆုမင်းပြောထားတဲ့အထက်မှာပဲပါတယ်နန်းလောင်တင်ဆက်တဲ့ဥရုရာသီနဲ့အနာဂတ်အစီအစဉ်ဆိုတာမျိုးနောက်ပြီးတော့ဒီလူငယ်တွေအတွက်ချမ်းစီအစီအစဉ်ဆိုတာမျိုးနောက်ပြီးတော့မြေကြီးဩဇာဆိုပြီးတော့ဒီတောင်သူလယ်သမားတွေစိုက်ပျိုးရေးလောကန်သူတွေအတွက်ဦးစားပေးထုတ်လွှင့်တဲ့အစီအစဉ်မျိုးအစီအစဉ်အသစ်တွေမျိုးစုံရှိပါတယ်နော်ဒါကြောင့်မို့အပတ်စဉ်အစီအစဉ်တွေကိုစောင့်မျှော်အားပေးပါလို့ပြောချင်ပါတယ်ကျေးဇူးတင်ပါတယ်ရှင် ကြတဲ့စာရီတွေမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပြီးတော့ကိုယ်နေစဉ်ဘဝမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရေးလာကြတဲ့စာရီကိုလည်းလက်ခံရရှိပါတယ်။သူတို့ကျေးရွာမှာအတ္တမစစ်သားစုဆောင်နေပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ရဲ့သဘောထားအမြင်စာလေးကိုဖော်ပြပေးချင်ပါတယ်
။ PNU ကတရွာကိုစစ်သား၈ယောက်စုပြီးတော့စစ်သားတွေကိုလိုက်စုဆောင်နေရတယ်။အဖြစ်မနေသွားခိုင်းမဲ့သဘောမှရှိပါတယ်။ကျွန်တော်အရန်စိုးရင်ရပါတယ်။ကျွန်တော်တို့အိမ်မှာညီလေးနဲ့အမေတယောက်တည်းကျန်ခဲ့တာ။ညီလေးကပါသွားရင်တော့အမေဦးတယောက်တည်းကျန်ခဲ့မှာကိုအရန်ပဲစိုးရင်မိပါတယ်။ဝင်ရရင် PNU ထဲကိုဝင်စေချင်ပါဘူး။ PNL တဲ့ဝင်စစ်ကနည်းနည်းတက်တာလို့ရသေးတယ်ဗျာ။ပြပရောက်နေပြီမဲ့စိတ်ကရွာတဲ့အိမ်ထဲရောက်နေပါတယ်စိတ်တော့ကတွေဖြစ်ရပါတယ်သူတို့လူရက်တွေရက်တန်းကရောက်အောင်လို့ view ကနေတဆင့်ပြောပြပါမြန်မာပြည်အများဆုံးညှင်းညမ်းပါစေလို့ဆုတောင်းပါတယ
်ဒီတော်ရရှင်ကပြပရောက်နေပြီမလဲရွာမှာကြံခဲ့တဲ့ညီလေးကိုစိတ်ပူလို့ပါလို့ရေးလာပါတယ်သူကစစ်ထဲဝင်ရရင်တော့စစ်ကောင်စီလက်အောက်ခံ PNO တက်ထဲတော့မဝင်ချင်ပါဘူးလို့သူရဲ့သဘောထားကိုရေးလာတာဖြစ်ပါရဲ့နော်အခုဆက်ပြီးတော့နာမည်တော့မဖော်ပြပါနဲ့အခုညီလေးတောင်းကျင်လို့ပါလို့ရေးလာတဲ့တော့ရှင်ဆာကိုလည်းဖော်ပြပေးကြပါလိမ့်ရှင
်အခုညီလေးတောင်းကျင်လို့ပါခင်ဗျာနိုဝင်ဘာလ2ရက်နေ့ကခွတ်ခိုင်မြို့နယ်တမိုးညင်းမှာဖမ်းဆီးထိန်းသိမ်းထားတဲ့မတ်ကြီးလက်လက်တင်အခုချိန်ထိပြန်လည်လွတ်မြောက်နိုင်ခြင်းမရှိသေးတဲ့အတွက်မိဘမောင်နှမသားချင်းတွေကစိတ်ပူပင်တဲ့အကြောင်းသတင်းဆက်ပြီးပါအောင်ခင်ဗျာအဖမ်းခံရတာကတော့ TNL အဖွဲ့ကဖြစ်နေလို့ပါအဆက်အသွယ်တော့ရပါတယ်ဒေသခံလူကြီးတွေနဲ့ပြန်ခေါ်တော့ဘူးကြီးမရှိလို့ပဲပြောနေလို့ပါ။နေရတာကလည်းမင်းကလေးတယောက်တည်းဆိုတော့အားငယ်နေမိတယ်လို့ပြောပါရယ်။အသက်က18နှစ်ပဲရှိပါသေးရဲ့။ VOE သတင်းကတာဝန်ရှိသူဘူးကြီးဆက်သွယ်ကူညီတောင်းခံလိုပါတယ်ခင်ဗျာ
။ Okay သူကစာရေးပြီးတော့ Messenger ထဲကိုတက်ပုံလဲပို့ထားတာပါ။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ဇန်နဝါရီလ24ရက်နေ့တော့သူစာထည့်ရေးလာပါတယ်။ပြန်လဲလွတ်မြောက်လာပါပြီတဲ့။တပ်ပုံလေးလည်းပါပါတယ်။ဖီဝေကဆက်သွယ်ပေးလို့လားတော့မသိပါဘူး။အထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။ဟုတ်ကဲ့ပါရှင်။ကျမတို့ဆက်သွယ်ပေးတာမဟုတ်ပါဘူး။ဒါပေမဲ့အထူးဝမ်းသာပါတယ်နော်။ကျမတို့ကဖီဝေသတင်းဌာနအနေနဲ့ဖြစ်ပေါ်တဲ့သတင်းကိုပဲတင်ပြရတဲ့သတင်းဌာနဖြစ်လို့ဒါမျိုးကိုလည်းတော့ပြောလို့တော့မရနိုင်ပါဘူးနော်။ဘာပဲဖြစ်ဖြစ်ဖန်ခံထားရတဲ့သတင်းလေးပြန်ပြောလွတ်လာတယ်ဆိုလို့အထူးဝမ်းမြောက်မိပါတယ်ရှင်။
လာရှိုးဒီဘောလမ်းမှာအတင်းအဓမ္မငွေကြေးကောက်ခံမှုရှိပါတယ်ဆိုရရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်
။လာရှိုးမန်ဆန်ဒီဘောလမ်းမှာ TNL တပ်ဖွဲ့ဝင်တွေပင်လုံမှာဆက်ကြီးထတ်ကောက်နေပါသေးတယ်။ဒဇဘာလမကုန်ရင်နှစ်ပတ်လောက်ကပါပထမရက်ကကားခွန်ဆောင်ဖို့ပြောပါတယ်ပြီးလိုက်ပါတယ်။ဒုတိယရက်ကျတော့အဲ့ဒီခွန်ဆောင်ဆောင်ရွက်နဲ့တွားလောက်ခင်ပြီးပါတယ်။ယနေ့တတိယရက်မှာတော့အခွန်ဆောင်ဆောင်ရွက်တသက်မရတော့ပါဘူး။အသွားကုန်အခွန်မှာပါဇက်စည်းနဲ့တောင်းပါတယ်။အပြံမှာလဲကုံထက်တင်လာလို့ကုံစုံခွန်ထက်တောင်းပါလေ။ငဲတဲ့ပမာဏမဟုတ်ပါဘူး။တောင်းကနေပြီးတော့တိန်းနဲ့ထိပေးရတဲ့ကားလည်းရှိပါတယ်။ကားခွန်ဆိုတာကအကုန် BC လို့အစကပြောပါတယ်။အခုကသွေးဆုပ်စရာကားနဲ့လာတော့ရှိနေတဲ့ကားတွေကိုနီးမြူးမြူးနဲ့ဂုတ်သွေးဆုပ်ပါတော့တယ်။ဒီတိုင်းဆက်သွားနေမယ်ဆိုရင်ကားမောင်းစားလို့ဘလူးမအစီအမီပြည်တိုင်တော့လို့အခုလိုမျိုးရေးတာပါ။ TNL အထက်လူကြီးတွေလက်အောက်ငယ်သားတွေကိုထိမ့်ပေးဖို့မြစ်တိုင်ရဲ့ခံပါလေ။တော်လိုင်းလမ်းစဉ်မအောင်မြင်မဲနဲ့ပြည်သူထောက်ခံမှုဆုံးရှုံးသွားရင်တမရလူပြုတ်ကွဲသွားနိုင်ပြီးတော့ရေရှိမာပြည်သူတွေအမြင့်ဆုံးနဲ့သာရင်ဆိုင်ရမှာကိုခေါင်းဆောင်တွေလည်းလူလာမယ်မဟုတ်ဘူးလို့ထင်ပါတယ်
။ဒါကတော့သူတို့ပြည်ရဲ့အတိုင်းအတာနေမြေတွေအဝေးပြေးလမ်းတွေမှာငွေကြေးကောက်ခံမှုတွေရှိပါတယ်ဆိုတော့တော်ရရှင်တယောက်မကြေမနဲ့အစာရေးလာတာဖြစ်ပါတယ်ရှင်။တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်။အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွင့်နေပါလိမ့်ရှင်။ ာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖီဝီမြန်မာဝိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းဝင်နေညာဝိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဖီဝီမြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်တွေအားလုံးဒီရက်နေ့ရဲ့ခင်ရှင်ရွှင်လန်းချမ်းမြေကြပါစေရှင်။တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖဲယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆောင်ရမှာ application ရယူနိုင်ပါရဲ့နော် VOA American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်အခုတော့ထူးခြားစံပြသတင်းများအစီအစဉ်ရောက်ပါပြီအမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်ပစ်စ်ဘတ်မြို့မှာခွေးတစ်ကောင်ကသူတခင်ရဲ့ပိုက်ဆံအမေရိကန်ဒေါ်လာ4000ကိုကိုက်ပြစ်လိုက်ပါတယ်။ဂျပန်နိုင်ငံငါးလေလံတင်ပွဲမှာတော့တူနာငါးတစ်ကောင်ကိုအမေရိကန်ဒေါ်လာ8သိန်းနီးပါးနဲ့လေလံတင်ရောင်းချခဲ့ပါတယ်။ချီလီနိုင်ငံဆန်ဒီယာဂိုမြို့လည်းကပေ160ကျော်အမြင့်မှာပြင်သစ်နိုင်ငံသားတယောက်ပေ800ကျော်ကျိုးရန်ရှောင်နိုင်ခဲ့ပါတယ်။ဒီလိုထူးခြားဆန်းများသတင်းတွေကိုတော့ကိုဝင်းခန့်မောင်နဲ့မဤတန်းစင်တို့တင်ပြထားပါတယ်။
ရေဂန်ပြောင်းစုပက်ဆယ်ဗေးနီးယားပြည်နယ်ပစ်ဖတ်မြို့မှာခွေးတကောင်ကသူ့သခင်ရဲ့ပတ်စံအမေရိကန်ဒေါ်လာ4000ကိုကိုက်ပြစ်လိုက်ပါတယ်။အိမ်နောက်ဖေးချန်ပီယံနေတဲ့အတွက်လုံသမားတွေကိုငွေချေပေးဖို့ဘဏ်ကနေငွေထုတ်လာပြီးမိဖို့ကြောင့်လည်းမှခဏချထားတော့မိနစ်30လောက်အတွင်းမှာပဲခွေးလေးစီစီလ်ကပတ်စံတွေကိုအကုန်စုပ်ဖြဲပြီးကိုက်ပြစ်လိုက်တာဖြစ်ကြောင်းသခင်ဖြစ်သူကလေတန်ကပြောပါတယ်။ငွေဆက်ကူတွေကိုဟတ်ထိုးဝါစာမျိုးချလိုက်တဲ့အတွက်အစာမကြေဝမ်းပြက်ပြီးခွေးလေးစစ်စဲက MB1 သွားတာကိုလည်းကလီတန်နဲ့သူစနီးကယ်ရီတို့ရှင်းရပါသေးတယ်။သူတို့ငွေထုတ်ခဲ့တဲ့ဘဏ်ကိုဖုန်းဆက်ပြီးကျမတို့အိမ်မွေးခွေးကပတ်စံတွေကိုစားလိုက်လို့ဘယ်လိုလုပ်ရမလဲလို့မေးတော့ခွေးတွေကငွေဆက်ကူနဲ့ကိုချိန်တက်တာကြောင့်အဲ့လိုဖြစ်တတ်ပါတယ်လို့ဘဏ်မန်နေဂျာကပြောပါတယ်။အမှတ်စဉ်တွေကိုဖတ်လို့ရသေးတဲ့ငွေဆက်ကူတွေရှိသေးရင်တော့ပတ်စံအစားတို့လဲပေးမယ်လို့ဘဏ်ကပြောတာပါ။ခွေးလေးစစ်စဲကအရင်ဒါမျိုးမလုပ်ဘူးပါဘူးလို့သူ့တခင်တွေကကာကွယ်ပြောဆိုပြီးသူစားလိုက်တဲ့ပတ်စံတော်တော်များများကိုဘန်ကပြန်အစားထိုးပေးနိုင်ခဲ့တယ်လို့လည်းသူ့တခင်တွေကပြောပါတယ်ခင်ဗျာ
ဂျပန်နိုင်ငံတိုကျိုမြို့တော်မှာနှစ်သိက္ခူချိန်တိုင်းနှစ်စဉ်ကျင်းပလေးရှိတဲ့ငါးလီလံတင်ပွဲမှာဒူနာ၅တကောင်ကိုအမေရိကန်ဒေါ်လာ၈သိန်းနီးပါးနဲ့ဂျန်နဝါရီလ9ရက်နေ့ကလီလံတင်ရောင်းချခဲ့ပါသည်ငါအသားစိတ်အလွာလိုက်စားတာနဲ့ထမင်းပြူနဲ့ရောလိုက်တဲ့ဆူရှိစားသုံးရောင်းချမှုနဲ့ကြော်ကြတဲ့ဂျပန်နိုင်ငံမှာအလေးချိန်924.9ပေါင်ရှိတဲ့ Blue Fin Tuna စူးတောင်ပြတူနာ၅တကောင်ကို American Dollar 938,900 နဲ့ညီမျှတဲ့ဂျပန်ယန်ငွေ 114.24 သန်းလောက်နဲ့ရောင်းချခဲ့တာဖြစ်ပါသည်ကျင်းရလ9ရက်နေ့တိုကျို9စီးကြီးမှာဒူနာ9လေးလံတင်ရောင်းချမှုမစခင်နှစ်သက်9ရက်နှစ်ဆက်တဲ့နေတုန်းကလှုပ်ခတ်ခဲ့တဲ့ဂျပန်ငြင်းကြောင့်ထိခိုက်ဒိဆုံးရတဲ့သူတွေအတွက်အထိတ်မှခေတ္တဆိတ်ငြိမ်ခဲ့ကြပါသည်တိုကျိုမြို့တော်ရဲ့အကြီးဆုံး9စီးမှာ1999ခုနှစ်ကတည်းက9လေးလံတင်ပွဲကျင်းပခဲ့တာဖြစ်ပြီးတော့ဒီနှစ်မှာဒူနာ9ကစံချိန်တင်ဈေးအကြီးဆုံးနံပါတ်4နေရာမှာရှိခဲ့တယ်ဆိုပြီးကျိုတိုသတင်းမှာဖော်ပြထားခဲ့ပါသည်
COVID ke yoga kala 2020 ni 2021 ni 2022 khu ni dwe dong ga tuna nga we lo a cha ga da chang le lan tin si a mya ji mya ga ba u Fukushima myo ma anu myu dan tin yi dwe go pyan pi lo tan sin pi lo pin le de go pyan twe me a chang 2023 august sa dong ga japan su ya ga ji nya ke pi de nao hong kong lo myo ta cha naing ngai dwe ga japan naing ngai ga pin le sa we tin ma we tin pyan pi lo tong tat mu le shi ni ke bi me le japan pin le sa sei kwe ma ro le set de nga အစိမ်းအသားစွာကိုဝေစားလိုတဲ့ဖောက်တယ်တွေများနေလို့ဖြစ်ပါတယ်ရှင
်ချီလီနိုင်ငံဆန်ဒီယေဂိုမြို့လယ်ပေ160ကျော်အမြင့်မှာပြင်သစ်နိုင်ငံသားတယောက်ပေ800ကျော်ဂျိုရန်ရှောင်းနိုင်ခဲ့ပါတယ်ပြင်သစ်ဂျိုရန်ရှောက်သူနေတန်ပေါ်လင်းကကိုင်းစရာမလိုပဲအမြင့်164ပေမှာအကွာအဝေး886ပေထိဂျိုဒန်လျှောက်ပြနိုင်ခဲ့တာပါ164ပေအမြင့်ဆိုတာက148ပေမြင့်နဲ့စူးလီဖျားထက်ပေ20ထပ်မြင့်ပါလေတယ်သူမတော်တဆပြုတ်ကြရင်မြေကြီးပေါ်ကျမတော်အောင်လို့ခါမှဂျိုးနဲ့တော့တွဲထားတာပါဒေသခံတွေရဲ့ပြဆက်ပွဲတော်တွေလည်းတိုက်ဆိုင်ခဲ့တာဖြစ်ပြီးမြေပြင်ပေါ်ကပရိသတ်တွေကလက်ကုပ်လဝတီဗီအားပေးခဲ့ကြပါတယ်သူဟာ2022ခုနှစ်တုန်းကလည်းပြင်သစ်နိုင်ငံရဲ့အထင်ကရအီဖယ်မြော်စင်ရဲ့ပထမတဲ့အမြင့်ကနေပေ230အမြင့်မှာအကွာအဝေး1968ပေထိဂျိုဒန်လျှောက်ခဲ့မှုပါတယ်ခင်ဗျာ
ဒီလိုဒနာရီတွေကကလေးတွေကိုလက်ဆောင်တွေယူလာပေးတဲ့တဲ့သူတို့ကောင်းဆုံးမကြီးဘက်ဖနာတယောက်နာမကျန်းတဲ့ကလေးလူနာတွေစီကိုသွားပြီးတော့လက်ဆောင်ပေးနိုင်ဖို့အီတလီရဲဝန်ထမ်းတွေက Lamborghini ဇိမ်ခံပြိုင်ကားနဲ့လိုက်မောင်းပို့ခဲ့ပါလေသူတို့ကောင်းဆုံးမကြီးဘက်ဖနာအဖြစ်ရဲမီတယောက်ကဝတ်ဆင်နေတာဖြစ်ပြီးယောမမျိုးဂျမယ်လီစေယုံကကလေးလူနာတွေစီကိုဇန်နဝါရီလ6ရက်နေ့တုန်းကသွားလည်ခဲ့တာဖြစ်ပါတယ်။သူနဲ့အတူတခြားရဲဝန်ထမ်းတွေကလည်းကလေးတွေနဲ့စကားပြောဆော့ကစားပေးခဲ့ကြပါတယ်။ဒန်နာယီပုံမြင်တွေကသူတော်ကောင်းဆုံးမကြီးဘာဖနာကလိန်မာတဲ့ကလေးငယ်တွေကိုတခြားလုံးနဲ့လက်ဆောင်တွေကလေးတွေရဲ့ချစ်အိတ်ထဲအပြည့်ထည့်ပေးတာဖြစ်ပြီးတော့စိုးတဲ့ကလေးတွေအတွက်တော့မီးသွေးတုံးတွေပဲပေးတာဖြစ်ပါလိမ့်ရှင်။
VOA မြန်မာပိုင်းအစီအစဉ်ကနေအမေရိကန်နိုင်ငံရဲ့သတင်းသုံးသပ်ချက်ဒီမိုကရေစီရဲ့ကျန်းမာရေးစီးပွားရေးနဲ့ဥတုရာသီစတဲ့အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်တင်ဆက်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မှာသုံးသပ်ချက်နဲ့ဗဟုသုတရဖွဲ့ကဏ္ဍဆောင်ကို VOA မြန်မာပိုင်းရဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ပြပါမယ်ရှင်။ကိုလာသမဂ္ဂရဲ့ပါလက်စတိုင်းဒုက္ခသည်များကူညီရေးဌာန UNRWA အတွက်ရန်ပုံငွေကိုချက်ချင်းပြန်လည်ထည့်ဝင်ကြဖို့ကိုလာသမဂ္ဂအတူရင်မှုချုပ်ကတင်းငွေနေမှာတောင်းဆိုလိုက်ပါတယ်။အစ္စရေးကိုအောက်တိုဘာ9ရက်ကတိုက်ခိုက်ခဲ့ရမှာကုလဒုက္ခသည်ကူညီရေးဌာနကဝန်ထမ်းတရားစင်လောက်ပါဝင်ခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးနေစဉ်အတွင်းဂါဇာကဆစ်ရှောင်ဒုက္ခသည်တွေအတွက်အကူအညီတွေလိုအပ်နေတယ်လို့မစ္စတာအန်တိုနီယိုဂူဒရက်စ်ကပြောပါတယ်။ဆွဆွဲတဲ့အတိုင်းဟုတ်မှန်ခဲ့မယ်ဆိုရင်တော့သူတို့ဟာယာဇဝတ်ကြောင့်တရားစွဲခံရနိုင်တယ်လို့လည်းအတူရင်မှုချုပ်ရဲ့ကြေညာချက်မှာပြောထားပါတယ်။ပင်လယ်နီကိုဖြတ်သွားတဲ့ကုန်တင်သင်္ဘောတွေအပေါ်ဟူသီစစ်သွေးကြွတွေကတိုက်ခိုက်နေတာတွေရပ်သွားအောင်လို့အီရန်ကိုတရုတ်ကဖိအားပေးရေးဆွေးနွေးခဲ့တာမအောင်မြင်ခဲ့ဘူးလို့အမေရိကန်ကပြောပါတယ်။အမေရိကန်အမျိုးသားလုံးချုပ်ရဲ့အကြံပေးဂျက်ဆိုလီဗန်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့တွေ့ဆုံခဲ့ရမှာအခုလိုဆွေးနွေးခဲ့တာဖြစ်ပေမဲ့တရုတ်ကအီရန်အပေါ်ရထားတဲ့စီးပွားရေးဩဇာကိုအသုံးပြုလို့ပုံမရဘူးလို့အမေရိကန်အစိုးရအကြီးအကဲတာဝန်ရှိသူတို့ကပြောပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ပိုဟန်မင်းကြီးကတင်းငွေနေမှာပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံမှာလက်နက်အသံတွေနဲ့နာကျင်ငွေကြီးတန်တွေကနေရာယူခဲ့တာ၃နှစ်သားရှိခဲ့ပြီဖြစ်ပြီးလက်နက်တွေကိုလူသားတွေနဲ့တရားမျှတမှုအတွက်အသုံးပြုကြဖို့တချို့မြန်မာခရီးယန်ဘုန်းတော်ကြီးတွေနဲ့အတူလက်တွဲတောင်းဆိုလိုက်ပါတယ်လို့လည်းပိုဟန်မင်းကြီးကပြောပါတယ်။ငင်းချမ်းရေးဟာခီးတစ်ခုဖြစ်ပြီးတော့ပါဝင်ပတ်သက်တဲ့အဖွဲ့အားလုံးဆွေးနွေးညှိနှိုင်းရေးခြေလှမ်းကိုလှမ်းကြဖို့ပန်ကြားလိုကြောင်းတဦးနဲ့တဦးနားလည်ကြားစေလိုကြောင်းဒါမှသာမြန်မာနိုင်ငံဟာညှိအကိုမောင်းနှမတွေရင်ကြားစေနိုင်တဲ့ပန်းနိုင်ကိုရောက်ရှိမှာဖြစ်တယ်လို့လည်းပို့ရဟန်မင်းကြီးကပြောဆိုသွားပါတယ်။သတင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေမှုကကိုရဲမောင်ဖြစ်ပါတယ်။သတင်းလာနေမနေ့ခင်း6နာရီရနေ9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ49လိုင်းလာမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပြီးတော့ကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ။အမေရိကန်ကနေဒီကနေ့ညဖက်ထုတ်လွှင့်သွားမယ့်ညနေခင်းအစီအစဉ်တွေကိုလည်းညနေ6နာရီခွဲနဲ့9နာရီထိ လိုင်းဒိုမီတာ7လိုင်းဒိုမီတာ19လိုင်းဒိုမီတာ25တို့ကနေတင်ဆက်သွားအောင်မှာဖြစ်ပါတယ်။